Welcome to the Voice of America in Burmese.
Mingla ba khmyar. VOA American tan ye 2022 khu ne zon la 23 ye ne cha da bare ne mne se tan ne season ne go American pi daw su Washington DC myo daw ga ne dai yai sa tin taw le ne ba bi. Da a pyin VOA ye Facebook cha myan na ga ba dai yai taw le ne ba de khmyar.ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုနန်းလောင်နဲ့အတူပြောပြပေးသွားမှာပါဒီမိနစ်နားဆင်မဲ့သတင်းတွေမှာတော့ယူကရိန်းရှိပိုင်းမှာရုရှားတပ်တွေအပြင်းထန်ဆက်လက်ထိုးစစ်ဆင်နေတဲ့သတင်းအာဖဂန်နစ္စတန်နိုင်ငံမှာအင်အားပြင်းငွေညောင်းပြည်ဆုံးသူထောင်ကျော်တက်မင်းရှိခဲ့တဲ့သတင်းဆက်ရထိတဲရောက်နိုင်ငံတကာသတင်းတွေကိုကြားကြရမှာဖြစ်ပါတယ်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
တော့ဒီရမ်းနေကြတော့လာဟိုလေလာပြီးတော့သူများတကယ်အချို့မလို့သူတို့ကတိတ်ဆောင်တယ်ဘာလို့ပြစ်တာပြစ်တော့ရေပေါ်ကြသူတို့ကဘုံတော့ကျွန်တော်တို့ကဥအောင်ချားထားတာလေ
မကွေးတိုင်းနဲ့စကိုင်းတိုင်းနဲ့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်မချမဲပါရဲ့မချမီမှာပဲအပြည့်စုံကတော့တော်တော်ဆင်ရပါမယ်စာလင်ကြီးမြို့နယ်တဲ့တိုက်ပွဲတွေဖြစ်ပြီးဖမ်းဆီးခံထားရတဲ့အရသာ40ကျော်ပြန်လွတ်လာပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်အရသာတည်ဆုံမှုဟာ2000ထက်မကနိုင်ဘူးလို့သုံးသပ်သူတွေကပြောဆိုပါတယ်စစ်ပွဲတွေကြောင့်လည်းမကရာသီဥတုကြောင့်နေရာဆွန့်ခွာရသူတွေလည်းရှိပါတယ်မကြမီမဲ့အပြည့်စုံကိုတင်ပြပေးပါမယ်အခုတော့သတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကတင်ပြပါတော့မယ်ခင်ဗျာ
ယူကရိန်းနိုင်ငံ CVO ဒွန်ညက်ဒေတာကိုတိမ့်ဖိုက်ဖို့ကြိုးပမ်းနေတဲ့ရုရှားတပ်တွေဟာအပြင်းထန်ဆက်လက်တိုက်ခတ်နေတဲ့အကြောင်းဗြိတိန်ကာဝေးဝန်ကြီးဌာနကပို့ထူးနေမှာသတင်းထုတ်ပြန်ပါတယ်။ဒွန်ဘတ်ဒေတာမှာရုရှားကအရင်တပ်ဖွဲ့တွေအများအပြားချထားဖို့ကြိုးပမ်းနိုင်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါ။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့အရှေ့ပိုင်းလူဟန်ဒေတာကစစ်ရေးအခြေအနေဟာခက်ခဲကြမ်းတမ်းတဲ့အကြောင်းနဲ့ကျူးကျော်စုရုရှားတပ်တွေဟာတုံ့ပြန်ဖိအားပေးနေတဲ့အကြောင်းဗီဒီယိုမင်ကွန်းမှာပြောဆိုသွားပါတယ်။အဓိကကျတဲ့နေရာတွေကယူကရိန်းတပ်တွေကိုဖယ်ရှားနိုင်ဖို့ရုရှားဘက်ကကြိုးပမ်းနေကြောင်းလည်းပြောပါရယ်လူဟန်ဒေသအုပ်ချုပ်ရေးမှူးကတော့နေရာတကာမှာမိလာမှုတွေ၊နိုင်ရီမပြတ်လက်နက်ကြီးပစ်ခတ်မှုတွေနဲ့ငရဲပြည်ရောက်နေသလိုအခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အကြောင်း AP3 ဌာနကပြောဆိုခဲ့တာပါ CVO ဒွန်ညက်မျိုးကယူကရိန်းတပ်ခိုက်ရေးသမားတွေနဲ့အရသာ900လောက်ခုလုံနေတဲ့ Azov Darus ပစ္စည်းစက်ရုံမှာတပ်ခိုက်မှုတွေအပြင်းထန်ဖြစ်နေတယ်လို့လည်းပြောပါရယ်လူဟန်ဒေသ95ရာခိုင်နှုန်းကိုရုရှားတပ်တွေထိန်းချုပ်ထားပြီးယူကရိန်းတပ်တွေကဓာတ်ရုစင်းကိုတစ်ဝိုက်လောက်ကသာထိန်းချုပ်ထားနိုင်တဲ့အကြောင်းလဲ AP သတင်းကဖော်ပြခဲ့တာပါ။မြစ်တစ်ဖက်ကန်းကစစ်မှုလုပ်ငန်းတွေရှိရာမျိုးဖြစ်တဲ့ Lysychansk ချန့်မှာလဲရုရှားတပ်ဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်တက်ထိကပစ္စည်းမှုတွေကြီးမားတဲ့အကြောင်းလဲလူဟန်ဒေသအုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်။ရှေ့ပိုင်းဒေသကိုကာကွယ်ဖို့ခက်ခဲတဲ့အကြောင်းယူကရိန်းသမ္မတကလက်ခံပြောဆိုထားပေမဲ့ရုရှားတပ်တွေကယူကရိန်းရုရှားတပ်တွေကယူကရိန်းတပ်တွေရဲ့ခုခံမှုတွေနဲ့ဆက်လက်ရင်ဆိုင်သွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်
။ယူကရိန်းတပ်ပုံဆရာလက်ဖြစ်မတ်တန်ကာထုတ်လုပ်သူလက်ဖြစ်တဲ့ Max Levin နဲ့သူ့ကိုလုံခြုံရေးယူပေးတဲ့တပ်သားတယောက်ကိုရုရှားတပ်ဖွဲ့ကတပ်ဖြတ်ခဲ့တယ်လို့နေစီမချာသတင်းထောက်များအဖွဲ့ RSF ကပြောပါတယ်။ယူကရိန်းမြို့တော် Kiev အနီးမှာပျောက်သွားတဲ့အဝေးထိန် drone ယာဉ်ကင်မရာကိုလိုက်ရှာတဲ့အချိန် Max လက်အတွင်အသက်ခံရတာဖြစ်တယ်လို့ဒီဖြစ်ကိုစုံစမ်းခဲ့တဲ့ပြည်သူ့အခြေစိုက် RSF အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါ။မေ24ကနေဇွန်3ရက်နေ့ထိစုံစမ်းမှုအတွင်း RSF ကရရှိခဲ့တဲ့သတင်းအချက်အလက်တွေနဲ့တပ်တွေအထောက်အထားတွေရ Levin နဲ့ Olensky Chanashov တို့ကိုရုရှားတပ်တွေက Moschan ရွာအနီးမှာ Master 73ရက်နေ့ကတပ်ဖြတ်ခဲ့တာဖြစ်တယ်လို့အစိုးရခန်းစာမှာပြောထားပါတယ်။သူတို့နှစ်ဦးကိုစစ်ဆေးမင်းများမှတပ်ဖြတ်ခဲ့ပုံရတယ်လို့နှိပ်စက်ခဲ့ပုံလည်းတွေ့ရတယ်လို့ပြောပါတယ်။ RSF စုံစမ်းရေးအဖွဲ့ကောင်းဆောင် Arno Fro ကနေအတူယူကရိန်းမှာ Levin နဲ့အတူတွဲလုပ်ခဲ့ပူတဲ့ပြင်သစ်နိုင်ငံသားစစ်တပ်ပုံသတင်းထောက်Patrick Chauvel တို့ကဥဆောင်ပြီးတော့စုံစမ်းခဲ့တာပါ။ Russia ရဲ့ကျူးကျော်စစ်ကိုတပ်ပုံရိုက်မှတ်တမ်းပြုစုနေတဲ့ Lavin ရဲ့ drone camera ကိုလိုက်ရှာကြတဲ့အချိန်သူတို့နဲ့ကို Russia တပ်သားတွေဖမ်းဆီးတော့ဖြစ်တယ်လို့စုံစမ်းရေးအဖွဲ့ကကောက်ချက်ချခဲ့ပါတယ်။အခင်းဖြစ်တဲ့နေရာကရတဲ့တပ်တွေအထောက်အထားတွေထဲမှာကြီးစံတွေပြည်သူ့ဘဝဖြစ်ကြောင်းဖော်ပြတဲ့ဆက်ရထောက်ထားတွေ DNA နမူနာတွေအပြင်မိချွန်းနေတဲ့ Lavin ရဲ့ Ford Maverick ကားနဲ့တခြားပစ္စည်းတွေအရသူတို့အသက်ခံခဲ့ရတယ်ဆိုတာညွှန်ပြနေတယ်လို့ RSF ကပြောပါတယ်။ကလေးလေးယောက်ဖတ်ခဲ့တဲ့40အရွယ် Lavin ဟာယူကရိန်းစစ်ပွဲအတွင်းအသက်ခံရတဲ့တရင်သမားရှိဦးထက်ကတူပါဝင်ဖြစ်ပါတယ်။သူ့ရဲ့အလောင်းကိုဧပြီလ၂ရက်နေ့ကတောအုပ်တစ်ခုထဲမှာတွေ့ခဲ့တာပါ။သူဟာယူကရိန်းသတင်းမီဒီယာတွေ Reuters, BBC နဲ့ AP အပါအဝင်နိုင်ငံတကာသတင်းဌာနတွေမှာပါလှုပ်ကန်ခဲ့သူလည်းဖြစ်ပါတယ်
။ယူရိုပတမကအီယူရဲ့၂ရက်ကြာထိပ်သီးစည်းဝေးမှာယူကရိန်းနိုင်ငံကိုဖွဲ့ဝင်ဖြစ်လက်ခံရေးကိစ္စအဓိကဦးစားပေးဆွေးနွေးကြဖို့ရှိနေပါတယ်။ EU ဖော်ဝင်ဖြစ်ရေးယူကရိန်းရဲ့ရှောက်ထားမှုကိုလက်ခံလိမ့်မယ်လို့ယုံကြည်တဲ့အကြောင်းလဲဥရောပကောင်စီရဲ့လက်ရဥက္ကဋ္ဌပြည်ထောင်နိုင်ငံကပြောဆိုလိုက်ပါတယ်
Dernière, et nous avons une discussion aujourd'hui qui a permis de montrer
un large consensus.ပါဝင်တဲ့ EU မှာအဖွဲ့အစည်းအများဆုံးလက်ခံမှုတိုက်တွန်းနေတာဖြစ်ပါတယ်။ပေါ်တူဂီနဲ့ဒိမတ်တို့လို EU ဖွဲ့ဝင်နိုင်ငံတချို့ကတော့အစိုးရမှလက်ခံမှုတွတ်ဆုပ်တဲ့သဘောထားတွေပြောဆိုထားပေမဲ့ဥရောပကော်မရှင်ရဲ့အကြီးအကဲအာဆူလာဗွန်ဒလီယန်ကတော့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲအခိုင်အမာထောက်ခံမှုပေးထားပါတယ်။ဒါပေမဲ့ယူကရိန်းကလိုလားနေတယ်လို့မြန်မြန်ဆန်ဆန်အဖွဲ့ဝင်ဖြစ်ဖို့တော့ဥရောပခေါင်းဆောင်တွေကလက်ခံမဲ့ပုံမပေါ်ပါဘူး။အမှန်အားဖြင့် EU ဖွဲ့ဝင်ဖြစ်ဖို့နှစ်နဲ့ချီဒါမှမဟုတ်ရင်လည်းဆယ်စုနှစ်နဲ့ချီကြာညင်းလို့ရှိရပါတယ် EU ထိပ်သီးအစည်းအဝေးမှာတော့ရုရှားနဲ့ဆက်ဆံရေးယိုယိုလာနေတဲ့အခြေအနေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ
်ရုရှားအစိုးရကကြောတုံနောက်ခံပေးထားတဲ့ online ကနေထိုးဖောက်တက်ခဲ့သူ hacker တွေကယူကရိန်းနိုင်ငံကိုထောက်ခံအားပေးနေကြတဲ့နိုင်ငံ40ခုကအစိုးရ agency တွေ think tank ပညာရှင်အဖွဲ့တွေစီးပွားရေးလုပ်ငန်းတွေနဲ့အကူအညီပေးရအဖွဲ့တွေကိုပြင်မာထားပြီးတော့မဟာဗျူဟာကြကြထောက်လာနေတယ်လို့ Microsoft company ကပြောပါတယ်online ကနေတက်ခဲခံရတဲ့အနေဆုံးကွန်ပျူတာကုန်ရတစ်ခုကနေ hacker တွေရသွားတဲ့ data အချက်လက်က29ရာခိုင်နှုန်းရှိတယ်လို့ Microsoft ရဲ့ပို့ထူးနေထုတ်အစည်းအဝေးမှာဖော်ပြထားပါတယ်။ hacker တွေပြစ်မှတ်ထားတိုက်ခတ်မှု3ပုံ2ပုံလောက်ကမြောက်အတ္တလန်တိတ်စာချုပ် NATO တပ်ဖွဲ့ဝင်နိုင်ငံတွေဖြစ်တယ်လို့လည်းအစည်းအဝေးမှာဖော်ပြထားတာပါ။ cyber တိုက်ခတ်ရေးသမားတွေရဲ့နံပါတ်1ပြစ်မှတ်က American ပြည်ထောင်စုဖြစ်ပြီးသူ့နောက်နံပါတ်2နေရာမှာတော့ Ukraine နိုင်ငံအတွက်လက်နက်တွေကြားခံပို့ပေးနေတဲ့ Poland နိုင်ငံကဖြစ်ပါတယ်။ပြီးခဲ့တဲ့နလတာကာလအတွင်း Denmark, Norway,ဖင်လန်၊ဆွေဒင်နဲ့တူရကီနိုင်ငံတွေမှာလည်းစိုက်ဘာတိုက်ခိုက်မှုတွေတိုးပြီးတော့တွေ့လာနေရပါတယ်။ယူကရိန်းဘက်ကခုခံကာကွယ်ဖို့နိုင်ငံတွေပူးပေါင်းလုပ်ကွင်လာတဲ့အတွက်ရုရှားထောက်လှမ်းရေးဘက်ကလည်းယူကရိန်းမဟာမိတ်အစိုးရအဖွဲ့တွေကိုအွန်လိုင်းကနေထိုးပေါက်ပြီးတော့ data တွေရယူဖို့အချိန်မြင့်ကြိုးပမ်းလာတာဖြစ်တယ်လို့လည်းစာမျက်နှာ28မျက်နှာပါအစီအခါသားမှာဖော်ပြထားပါတယ်။
ဒီကံတဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12.3 MHz 540 kHz 8133 MHz 551 kHz 5809နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြော်ဗင်းနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံရှစ်တောင်ပိုင်းမှာအင်အားပြင်းထန်လှုပ်ခတ်မှုကြောင့်လူပေါင်းတစ်ထောင်ကျော်တေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာရတဲ့အကြောင်းတာလီဘန်အာဏာပိုင်ကပြောပါရယ်ဗိုလ်ထုနေဆော့ပိုင်းကမရင်ညောက်တေချီထိခိုက်သူရေးတွေဟာပိုထိုးလာနိုင်တယ်လို့လည်းကယ်ဆယ်ရေးဝန်ထမ်းတွေကပြောပါရယ်ပါကစ္စတန်နဲ့နေဆက်နိုင်ငံရှစ်တောင်ပိုင်းကပက်တီကာနဲ့ကိုစပီနယ်တွေမှာထိခိုက်မှုတွေအများဆုံးဖြစ်တဲ့အကြောင်းလဲတာလီဘန်အစိုးရရဲ့ကဘေးအနေစီမံခန့်ခွဲမှုဆရာဒုတိယဝန်ကြီးမော်လာဝီရှရာဖူရီမူစလင်ကပြောပါရယ်အင်အား 6.1% ရှိတဲ့မရင်ဟာကိုစပီနယ်မြို့တော်နဲ့44ကီလိုမီတာအကွာမှာဗဟိုပြုလှုပ်ခတ်တာလို့လဲအမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောဆိုထားပါရယ်ဒေသခံသတင်းတောက်တွေနဲ့မျက်မြင်တွေ့ဆူတွေကတော့တေဆုံးသူ2500လောက်တိရှိနေတယ်လို့ခန့်မှန်းထားကြတာပါဘတ်တီကာပြည်နယ်ကခရိုင်တစ်ခုမှာအနည်းဆုံးတေဆုံးသူ1000လောက်နဲ့ဒဏ်ရာသူ1500လောက်ရှိရဲလို့လဲအုတ်ချွေးရမှုကဗီဒီယိုပြောဆိုထားပါရယ်မရင်ညောက်ထိခိုက်တေဆုံးမှုတွေအတွက်ဝန်ထမ်းကြောင်ကုလသမဂ္ဂအကြီးအကဲကကြေညာချက်ထုတ်ပြန်ပြောဆိုလဲသလိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကလည်းဝန်ထမ်းစကားပြောကြားထားပါရယ်
ဒီတရင်ပတ်ကုံကစပြီးတော့မက္ကဆီကိုကနေတင်ပို့လာမဲ့ကလေးနှုံမုံဘူ16တန်တည်ယူပို့ဆောင်မှုလွယ်ကူချောမွေ့မှုရှိအောင်ကူညီမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပို့ထုံးနေမှာကြေညာပါတယ်။အမေရိကန်ကကလေးနှုံမုံထုတ်ဆက်ယုံပိတ်လိုက်တဲ့အတွက်နိုင်ငံတော်နှုံမုံပြက်လာနေတဲ့အပေါ်အစိုးရကဝိုင်းပြီးတော့ကူညီတာပါ။ Nestor ဆက်ယုံထုတ် Gaba Goods Sargento ကလေးနှုံမုံအလေးချိန်ပေါင်တန်လောက်တင်လာမဲ့ကုံကားတွေကိုအဆင်ပြေအောင်အမေရိကန်ကျန်းမာရေးနဲ့လူသားရင်းမြစ်ဌာန HHS ကကူညီပေးမယ်လို့သမ္မတအင်ဖီရိုကပြောပါတယ်။ဒါဟာအမေရိကန်ကိုလက်ရှိချိန်နဲ့တင်ပို့ထားတဲ့နှုံမုံပမာဏရဲ့၂ဆနီးပါးရှိပါတယ်။ဥရောပနဲ့ဩစတြေးလျကကလေးနှုံမုံတွေလည်းကုန်တင်လျင်တွေနဲ့အမေရိကန်ကိုတင်ပို့ထားပြီးဖြစ်တယ်လို့ဒီဒီရင်ဘက်ကုံလောက်မှာလည်းကုန်တင်လျင်နေစည်းနဲ့နှုံမုံတွေထောက်ရထပ်ပြီးတော့ရောက်လာဖို့ရှိနေပါတယ
်။ယူကရိန်းကိုရုရှားကျူးကျော်တက်ခတ်မှုနဲ့နောက်ဆက်တွဲလောင်စာဆီဆေးချင်းမြို့မှုတန်ခံရတာတွေကိုတက်တာရရစီဖို့ဘုံဆူရကလောင်စာဆီကွန်ကောက်ခံမှုတွေကိုယာယီစိုက်ထားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်။
Today I'm calling on Congress to suspend the federal gas tax for the next 90 days.
နွေရီကာလခီးစွားရာသီတစ်လျှောက်ဖက်ဒရယ်ဆွေးရရဲ့လောင်စာဆီအခွန်ကောက်ခံမှုကိုရပောင်း90ကျားစိုက်ထားပြီးဖို့ကွန်ဂရက်စ်တော်ကိုတောင်းဆိုလိုက်ပါတယ်လို့သမ္မတဘိုင်ဒင်ဗိုလ်ထုနေ့ကပြောလိုက်တာပါစီတကာလန်ကို 18.4 စင်အခွန်ကောက်ခံနေတာကိုစက်တင်ဘာလထိစိုက်ထားပေးဖို့တိုက်တွန်းမဲ့အကြောင်းသမ္မတရဲ့မိန့်ခွန်းမတိုင်ခင်မှာပဲအင်ဂျီရောကလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခွန်ကောက်ခံမှုဆိုင်ငံလိုက်ရုံနဲ့ဈေးတက်နေတာဒီတက်တာသွားမှာမဟုတ်ဘူးဆိုတာကိုသမ္မတအနေနဲ့လက်ခံထားပေမဲ့ယူကရိန်းစစ်နဲ့ကြုံရရင်မှာအမေရိကန်ပြည်သူတွေအသက်ရှူချောင်းလွတ်တော်ကအတက်နိုင်ဆုံးကြိုးပမ်းတင်တယ်လို့ယုံကြည်ထားတဲ့အကြောင်းလည်းအင်ဂျီရောကပြောပါရယ်အမေရိကန်မှာလောင်စာဆီပေါ်ကောက်ခံရရှိတဲ့အခွန်ငွေတွေကိုတော့စောက်လူရေးစီမံကိန်းတွေမှာတုံးဆွဲလို့ရှိပါရယ်လောင်စာဆီအခွန်ဆိုင်ငံမှုကြောင့်ခံမှန်းကြီး7ဘီလီယံလောက်ဆုံးရှုံးရမှာကိုတခြားဝန်ငွေတွေနဲ့ကာမိနိုင်တယ်လို့လည်းသမ္မတကပြောဆိုထားပါရယ်အမေရိကန်မှာစီစည်းတွေတက်လာနေရမှာအခုဆိုရင်တော့ပြင်းပြတကားလန်ကို $5လောက်ပြီးရှိနေပါရဲ့
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာဖမ်းမိခဲ့တဲ့များတဲ့အကြီးဆုံးမြန်မာစပအုံးမွေကြီးတကောင်ကိုစီဝဗေဒပညာရှင်အဖွဲ့တစ်ခုကဖမ်းမိခဲ့ပါတယ်အလေးချိန်115ပေါင်ရှိပြီးတော့18ပေရှိတဲ့စပအုံးမွေအမကြီးမှာဥ122လုံးရှိနေတာကိုလည်းတွေ့ရပါတယ်ဖလော်ရီဒါအနောက်တောင်ပိုင်းကသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကစပအုံးမွေတွေရဲ့လှုပ်ရှားမှုဥပပွားပုံပြုံမှုနေတိုင်းပုံနဲ့မွေတိုက်တွေကိုလည်းနိုင်ဖို့မွေကိုထောက်လန်းကိရိယာတွေတက်ပြီးတော့လွတ်ထားပေးတာပါမွေလေ့လာရေးအဖွဲ့လုပ်ငန်းမန်နေဂျာ Ian Batusis ကဒီနုံးလို့နာမည်ပေးထားတဲ့မွေထီကြီးတကောင်ကို Everglades အနောက်ဘက်မှာအရင်မှလွတ်ပြီးတော့စပအုံးမွေတွေကိုလေ့လာနေတယ်လို့ပြောပါတယ်ဖလော်ရီဒါပြည်နယ်မှာအောက်ကုလရောက်တိုင်းစပအုံးမွေတွေကိုတရင်နှစ်ပတ်ကြာလိုက်ဖမ်းပြီးတော့ရှင်းလင်းတဲ့အစီအစဉ်ရှိပါတယ်ဒီအစီအစဉ်မှာပါဝင်တဲ့မွေအများဆုံးဖမ်းနိုင်သူကိုဒေါ်လာ2500အထိစုချတာဖြစ်ပါတယ်။မိနစ်3ကတော့ပြည်နယ်25ခုကလူပေါင်း600ကျော်ဖလော်ရီဒါမွေဖမ်းပွဲမှာပါဝင်ခဲ့ကြတာပါ။2013ခုနှစ်ကစတင်ခဲ့တဲ့စပတ်အုံးမွေဖယ်ရှားရေးအစီအစဉ်ကနေဖလော်ရီဒါပြည်နယ်အနောက်တောင်ပိုင်းမိုင်တရာပတ်လေကစပတ်အုံးမွေ1000ကျော်ကိုဖမ်းဆီးဖယ်ရှားပြပါပြီ။ဖလော်ရီဒါမှာအရင်တုန်းကဖမ်းမိခဲ့တဲ့အကြီးဆုံးစပတ်အုံးမွေက185ပေါင်အထိရှိတာဖြစ်ပါတယ်။
သတင်းတွေကိုကိုအောင်လင်ဦးနဲ့နားလောင်တော့ကပြောပြသွားတာပါ VOA ရဲ့ကြာတာပတင်းနေမနေ့ပတ်အတန်လွင်စီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်သတင်းဖေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပါတော့မယ်ပထမအဆုံးအနေနဲ့ကတော့မကွေတိုင်းဒေသချင်းမင်းမှုခရိုင်ပွင့်ပူမြို့နယ်အတွင်းမဲဇလီကျူတရာထိပ်မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်ပစ်ခတ်ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်10ဦးထက်မနည်းကြာဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကကြာဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကလည်း2ဦးသေဆုံးခဲ့ပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်ကံတစ်ချေရွာနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီဘက်က12ဦးသေဆုံးခဲ့ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမောင်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ။
မကွေတိုင်းဒေသကြီးမင်းမှုခရိုင်ပွင့်ပြူမြို့နယ်အပိုင်းပသိမ်မုံရွာလမ်းပေါ်မှာရှိတဲ့မဲဇလီကျိုးတရာထိပ်မှာဇွန်လ22ရက်ဗုဒ္ဓဦးနေ့မနက်လင်းရကြီးအချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အပြန်အလှန်တိုက်ခတ်မှုတွေဖြစ်ပွားခဲ့တာပါဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီးနင်းလာတဲ့ကားကိုစစ်ကောင်စီကတားမြစ်စစ်ဆေးရာကနေတိုက်ပွဲဆက်တင်ဖြစ်ပွားခဲ့တာပါတိုက်ပွဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်10ဦးထက်မနည်းသေဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကလည်း2ဦးသေဆုံးခဲ့ပါတယ်ဒီအချိန်နဲ့ပတ်သက်လို့မကွေးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပြပါဗျာ
။ဖြစ်စဉ်ကမနေ့၄နာရီခွဲဝန်းကျင်ပေါ့နော်။ဒီမကွေးတိုင်းမြို့ခရိုင်ဒီပြည်သူပိုင်တွေကမဲသတိကျိုးတရာထိတ်မှာပဲဖြစ်သွားတာဗျာ။ဒီနေ့အဲ့ဒီဒီခွဲဝန်းကျင်မှာပေါ်ပါကိုပေါ်ပါကိုဘုံမင်းမင်းပိုင်စုဦးကြီးရဲ့အဖွဲ့ပေါ့နော်။အဲ့ဒါကသူစစ်ဖက်ဟောပေါ့နော်။အကောက်ရခိုင်ပြီးတော့ဒီစီကောင်းကင်ကကြားစီရောရှေ့အောင်ဟောမှာဆက်ဝတ်စုပြီးတော့သူတို့ကစစ်တယ်ကဒီကားကိုရပ်ခိုင်းပြီးတော့ကားတွေကိုတက်ပြီးစစ်တယ်အချိန်မှာဘုံဘူးမြေပိုင်ဆိုးရဲ့တပ်သားတယောက်ရဲ့ကားပေါ်ကိုတက်ပြီးစစ်တဲ့အချိန်မှာတနက်ပြည်ရဲ့ကအဲမှာတနက်ပြည်နေတာနဲ့ပဲတပ်သားတယောက်ကအဲ့ဒီဘုံဘီဟိုလက်ပြဘုံပေါ့အဲ့လိုထုတ်ချောက်ပြီးတော့ကားပေါ်ကနေဆင်းပြေးတယ်ကဒီပြောင်းစင်းကြည့်ရမှာဒီဘုံကြီးမိုင်ဆိုးကဒုကျဲတောင်ကျဲဖြစ်ပြီးတော့ဒီဘုံကြီးဆော်ပြီးကြည့်ရတဲ့တားကတော့ဒီမဝေးကြည့်စစ်စစ်လုံးမှာအရေးပေါ်နေတဲ့ဟိုအဲ့ရယ်ပေါ့နောက်ဆုံးရတာတော့ဒီ ဒေသွားတယ်လို့ပြရတယ်ဗျ။အပြန်လည်းပြစ်ခတ်မှုတွေဖြစ်တယ်ဗျ။အဲ့ဒီဘုံကြီးစားပြီးတဲ့အချိန်မှာပြန်လည်းပြစ်ခတ်မှုတွေကပေါ်မှာပါလာတဲ့ဒီပြည်ကြီးရဲ့ရဲဘော်တွေကလည်းအပြန်လည်းပြစ်ခတ်မှုတွေဖြစ်ခဲ့တယ်ဗျ။ခုနှစ်လုံးပဲကြည့်တယ်ကျူတော့ဆိုတော့14လုံးပေါ့။14လုံးကိုကောက်စရာကတော့ထပ်ပြီးလို့ဆိုပြီးတော့နားမိုင်လောက်ကြီးတော့အနောက်ကနေလိုက်ကြည့်တယ်သူနားမိုင်လောက်ပေါ်ဝစီကိုကြည့်နိုင်ကြတယ်ဗျ။ဟုတ်ကဲ့တော့အရင်းအစားလေးအဖွဲရပဲအဲရှင်းဆိုင်ပြည့်ပြီးတော့ပဲပြတ်တက်ခံရရတဲ့အဒီဘော်ဒီ15လောင်းတူဖြစ်တယ်ပေါ့ကွာအရှင်းမြောက်ဖမ်းမိသားတွေကအဲတယောက်ကတော့ရင်ဘက်ကိုကြီးကြီးထားပြီးတော့တယောက်ကတော့မျက်နှာမိကြထားတယ်ပေါ့
ဖြစ်ကမှုတွေဖြစ်ပွားပြီးနောက်မှာမဲသလီတရားကိုပိတ်ဆို့တာတွေလုပ်ပြီးဖြတ်တန်းသွားလာခြင်းကိုပိတ်လိုက်တယ်လို့စစ်ဆေးတာတွေလည်းတင်းတင်းကြပ်ကြပ်လှုပ်ဆောင်နေရလို့ဒေသခံတွေကပြောပါတယ်တေဆုံးသူတွေကိုတော့ပွင့်ဖြူကဆယ်တော်သူတန်မှာမိတကြိုခဲ့ပါတယ်။ဒါကမကွေးတိုင်းကအခြေအနေပါ။စကိုင်းတိုင်းခင်ဦးမြို့နယ်မှာဆိုရင်လဲစစ်ကောင်စီတပ်တွေစီးနှင်းလိုက်ပါလာတဲ့ကားကိုဇွန်လ22ရက်မနေ့ပိုင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်စစ်ကောင်စီဘက်ကဆက်သက်ဦးတေဆုံးခဲ့တယ်လို့တိုက်ပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူကအခုလိုပြောပါဗျ။အခုနိ
ုင်ကျော်လေးစစ်ကောင်စီကလည်းကျွန်တော်တို့ကလည်းလာပြီးတော့ဒီကြတဲ့ကြိမ်အချို့လို့အဲကျွန်တော်ကတင်ရလို့ကျွန်တော်တို့အန်ဒီစံကြာကြီးရဲ့အနောက်ဘက်တည်းနေရာမှာပေါ့ဗျာသူတို့ကပြစ်ဆောင်တယ်ကိုဟောရပြစ်တာပြစ်တဲ့ကြီးတော့ကြာသူတို့ကပေါ့တော့ဝင်လိုက်လာကျွန်တော်တို့ကဥပအောင်မချတော့တာလीစစ်ကောင်စီဘက်ကကားပေါ်မှာကကိုရစုံချတာတည်းရောက်ခြေတော့ကားမရော7ယောက်ပြီ
အပြန်အလှန်ပြစ်ခတ်မှုအတွင်း3ပွင့်နဲ့ရဲတအူးအပါအဝင်လက်နက်စတက်လက်ကိုလည်းတင်းစီရမိခဲ့ပါတယ်လက်ရှိအချိန်မှာစစ်ကောင်စီတပ်တွေနေမြေရှင်းလင်းရေးလုပ်ပါနိုင်တဲ့အတွက်ဒေသခံကြေးရွာသားတွေဟာထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဟာကန်တစ်ကျေးရွာကိုပထမအကြိမ်မီးရှို့တုန်းကနေ90ကျော်နဲ့စစ်ပစ္စည်းတွေမီးလောင်ကျွမ်းသွားပြီးလက်ရှိအချိန်ထိကန်တစ်ကျေးရွာသား20ကျော်အဖမ်းခံခဲ့ရပြီး10ယောက်ကိုစစ်ကောင်စီရဲ့တပ်ဖြတ်တာခံရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
။ရန်ကုန်ကဖေဖော်လာတဲ့သတင်းကိုကိုရဲမွန်ပြောပြသွားတာပါ။ဆက်လက်ပြီးတော့စကိုင်းတိုင်းတွေကအခြေအနေတချို့ကိုတင်ပြပါဦးမယ်။စကိုင်းတိုင်းစာလင်ကြီးမြို့နယ်လက်ပတောင်းတောင်ချင်းနီစီမံကိန်းအနီးကမိုးကြိုးပြင်မြောက်ကျေးရွာနဲ့ဆယ်တဲ့ကျေးရွာဟောင်းကကလေးတွေအပါဝင်အမျိုးသား40တဲ့မင်းကိုဇွန်လ22ရက်နေ့မှာစစ်ကောင်စီတပ်တွေကဖမ်းဆီးထားပြီးညနေဘက်မှာပြန်လွတ်ပေးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားတာပါခင်ဗျာ
။စကိုင်းတိုင်းဆလင်းကြီးမြို့နယ်လက်ပတောင်းတောင်ကျေးနီစီမံကိန်းအနီးကမိုးကြိုးပြင်မြောက်ကျေးရွာနဲ့ဆယ်တဲ့ကျေးရွာဟောင်းကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးရွာတွေကိုမီးရှို့တာကျေးရွာသားတချို့ကိုတတ်ဖြတ်တာအပြင်လူငယ်တွေပါဝင်တဲ့အမျိုးသား40လောက်ဖမ်းဆီးခဲ့ပါတယ်။ဗုဒ္ဓဘူးနဲ့မနဲ့ကလေးကနေဖမ်းဆီးထားတဲ့ရွာသားတွေကိုပြန်မလွတ်ပေးတာကြောင့်ညပိုင်းမှာတော့နှစ်ဖက်ပြစ်ခတ်မှုတွေဖြစ်ခဲ့တယ်ဆိုပြီးလက်ပတောင်းဒေသခံတဦးကအခုလိုပြောပြပါတယ်
။ဟုတ်ခုနကြီးစော်လောက်မှာတော့ဒေသတပ်ဖွဲ့တွေဖြစ်ကြတယ်။အဲနိုင်ဝဲလောက်တော့ဖြစ်တယ်ပေါ့။အဲပထမဆုံးမပေါင်းဖက်ချမ်းကနေမှလက်နက်ကြီးတွေနဲ့ပြစ်တော့ဒီကျွန်တော်တို့ကိုရွာနာကအဲဒီကန်ချင်းဆိုတာရှိတယ်သူလေကွင်းလို့ပေါ့အဲကန်ချင်းကိုလက်နက်ကြီးကြိုက်ကွဲအောင်ရှိတယ်အဲဒီမှာအားလုံးရွာဒီရသားတွေအရဖတ်ပြေးကြတာပေါ့ဗျာအဲကြိုက်ကွဲနေတာတော့အဲ့လိုဖြစ်ပြီးတော့နိုင်ရွာလောက်ကြအောင်တော့အပြန်လာဒီဘက်ကဒီဘက်ကကာကွယ်ရေးတပ်တွေနဲ့ပြစ်ကြရနိုင်ရွာလောက်ရောက်ကြတယ်ဗျာကြိုက်ကွဲဖြစ်တာကတော့အဲကဝေးပြစ်တွေနဲ့ပြစ်ကြတဲ့သဘောပဲဗျာအဲဒီလိုနှစ်ဖက်ရင်ဆိုင်ပြီးတော့အနိကဖြစ်တဲ့တိုက်ပွဲမျိုးမဟုတ်ဘူးစစ်တပ်ဘက်ကလည်းဝမ်ပေါင်ကော်မတီတွေကနေလမ်းပြီးတော့ဒီတုံစွာဘက်ကိုလမ်းပစ်တယ်အဲဒီဘက်ကဒေသခံကာကွယ်ရေးတပ်တွေဘက်ကလည်းသူတို့အဲတနီယာကနေပေါ့နော်ဒီဝမ်ပေါင်ဆိုင်နဲ့ညီတဲ့သူတို့ပစ်လို့ရမနေရလောက်ကနေလမ်းပြီးတော့အဲဝမ်ပေါင်ဆိုင်ဘက်ကိုလမ်းပစ်ကြတာပေါ့
ပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်မနေ့ပိုင်းကဖမ်းဆီးထားတဲ့ဆယ်တဲ့ကျွာသားတွေကိုတော့ပြန်လွတ်ပေးလိုက်တယ်လို့လည်းဆိုပါတယ
်ဆယ်တဲ့ကျွာကရသားတွေလူ40ဝန်းကျင်လောက်ကိုမြို့သားကြီးကြီးကဲကိုလူ40ဝန်းကျင်လောက်ဖမ်းနေပထမကစဖမ်းတာမြို့သမီးတွေပါပါတယ်နောက်ပိုင်းမှာမြို့သမီးတွေအကုန်လုံးကိုရွာထဲပြန်လွတ်ပြီးတော့မြို့သားတွေကိုလည်းသူတို့ဟိုတရားခံဖြစ်ဖမ်းတယ်အမျိုးသားအင်အား40ဝန်းကျင်လောက်ဖမ်းခံထားတယ်ဒါပေမဲ့အခုညနေ9နာရီအခုညပိုင်း9နာရီကျော်လောက်မှာ9နာရီ15လောက်မှာတော့ပြန်ပြီးတော့သူတို့ဒီအမျိုးသားတွေကိုလည်းပြန်လွတ်ပေးလိုက်ပါတယ်ဒါကျွန်တော်တို့ယူဆကတော့အဲဒီတော့ကုံစက်တာတခုခုပေါ့နော်သူတို့ဖိအားတစ်စုံတရာဖိထားတာမျိုးရွာမီရှူတာတွေနဲ့ပတ်သက်လို့လူကတ်တာတွေနဲ့ပတ်သက်လို့အဲတရုတ်ဖက်ကနေမှမလောက်ပါနဲ့လို့တစ်စုံတရာများဖိထားလာတော့မသိဘူးဗျာဒီနေ့မှမနေ့ကမိုးကြိုးပြင်မြောက်ရွာကိုဆက်ဆံတယ်လို့မျိုးဒီဆယ်တဲကိုမလောက်သွားတာတော့ထူးခြားတွေ့ရတယ်ဗျာအဲနောက်တစ်ချက်ကဝမ်ပေါင်ဖက်ကို ီဒေတာကနေဖက်ကပြစ်ခတ်လို့ပြန်လွတ်တယ်မလွတ်ဘူးဆိုတာတော့အဲ့အပိုင်းကတော့ကျွန်တော်တို့ယူဆလို့မရပါဘူးဒေတာဘယ်လိုကြောင့်လွတ်ပြန်လွတ်ပေးတယ်ဆိုတာယူဆလို့မရဘူး
လေဘရောင်းတောင်ဘက်မှာနှစ်ဖက်ပြစ်ခတ်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီဆယ်တဲ့ကျေးရွာဟာလေဘရောင်းတောင်ကျေးနီစီမံကိန်းကြောင့်သိမ်းဆီးခံရတဲ့ကျေးရွာထဲမှာပါဝင်နေပြီးအင်ဂျီတရာကျော်ကတော့ဖယ်ရှားမပေးဘဲဆက်လက်နေထိုင်နေတာပါ။ဒီရွာဟာလွန်ခဲ့တဲ့10နှစ်2012ခုနှစ်ကတည်းကစပြီးရွာကနေဖယ်ရှားပေးဖို့ဖိအားပေးခံရတဲ့ကျေးရွာတစ်ခုလည်းဖြစ်ပါတယ်။လေဘရောင်းတောင်ကျေးနီစီမံကိန်းကိုစစ်တပ်ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်နိုင်ငံကမြန်မာဝမ်ပေါင်ကုမ္ပဏီတို့ကဖက်ဆက်လုပ်ကိုင်နေတာဖြစ်ပါတယ်ရှင်
။ VOA သတင်းတော့မအေးအေးမှပြောပြသွားတာပါခင်ဗျာ။ဆက်လက်ပြီးတော့စကိုင်းနဲ့မကွေးဘက်ကတိုက်ပွဲအခြေအနေတွေကိုတင်ပြပြီးတဲ့နောက်မှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပဋိပက္ခတွေကြောင့်တည်ဆုံရတဲ့အရသားတွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြပါဦးမယ်။မြန်မာနိုင်ငံမှာ2020ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်တပ်ဖြတ်ခံရတဲ့အရပ်သား2000ရှိသွားပြီလို့ဗိုလ်ထုနေကအမေရိကန်သံရုံးကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာဒီချက်ပိုများနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒီထုတ်ပြန်ချက်ထဲမှာစစ်တပ်နဲ့နှိစက်တဲ့လက်နက်မဲ့အရပ်သားတချို့တပ်ဖြတ်ခံရပုံမပါဘူးလို့ MIPS ငြိမ်းချမ်းရေးနဲ့လူညွန်ရေးဆိုင်ရာမြန်မာအင်စတီကျူကပြောဆိုပါတယ်။ဒါအပြင်လက်ရှိစစ်စင်ရေးတွေမှာအရသာတည်ဆုံမှုတွေရှိနေတဲ့အတွက်တကယ်တည်ဆုံရတဲ့အရသာတည်ဆုံမှုဟာ2000မကဘဲ2500ကျော်လောက်ရှိနိုင်တယ်လို့ MIPS အမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးကပြောဆိုပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဒီအာဏာသိမ်းစားကနေပြီးတော့ပေါ့နော်အရသာတည်တဲ့ကိန်းဂဏန်းက2000မကဘူးဗျာ။အလုံးပေါင်းဟိုကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာဒီပြစ်ခတ်ဒီနေနေနဲ့တည်တာက900လောက်ရှိမယ်ပေါ့နော်အဲနောက်ပြီးတော့အခုဒီဟိုအခုတက်ကက်တက်ကေးလင်းလို့ပြောတယ်ပေါ့နော်ဒီပြတ်မှတ်ထားတတ်ဖြတ်တဲ့အတွက်ကြောင့်မလို့ဒီအရပ်သားတွေတည်တာက1500လောက်ယူပူရလို့ပြောလို့ရတာပေါ့အဲ့ဒီမှာတယ်အလားဟို2400ရှိနေပြီလေအဲနောက်ပြီးတော့အခုဒီမှာဒီစစ်စင်ရေးတွေမှာအရပ်သားတွေတည်တဲ့ကိစ္စတွေရှိတယ်ရွာတွေမှာအဲတည်တဲ့ကိစ္စတွေရှိတယ်ဒါတွေပေါင်းလိုက်မယ်ဆိုလို့ရှင်တော့တော်တင်တယ်ဒီ2500နဲ့3000ကြားမှာတော့သွားလိမ့်မယ်ပေါ့နော်အဲအခုအမေရိကန်ပိုင်ရင်း2000ဆိုတာတော့သူတို့ဘယ်ကိန်းဂဏန်းကိုယူလဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒါပေမဲ့တကယ်အမြင်ချင်းမှာသိတာတော့အနည်းဆုံးတော့2500လောက်တော့ရှိပဲပေါ့နော်အားလုံးစုစုပေါင်းပါတော့
ဟုတ်ကဲ့အဲ့တော့ဒီညမှာ AAPP ကထုတ်ပြန်တဲ့စာရင်းမှာလည်းအခုလိုအလားတူတွေ့ရတော့ AAPP ကထုတ်ပြန်တဲ့အနေအထားအပေါ်မှာရောဘယ်လိုသုံးသပ်မိလဲ
အဲကျွန်တော်တို့သိသလောက်တော့အခုကျွန်တော်တို့လေ့လာသလောက်ပေါ့နော် AAPP စာရင်းတွေလည်းကျွန်တော်ကြည့်တယ်ဒါပေမဲ့ AAPP စာရင်းတွေကြတော့အခုဒီဒလန်တို့ဘာလို့ဆိုလို့ဆွဆွဲပြီးအပတ်ခံရတဲ့လူတွေကိုကျွန်တော် AAP စီးရင်းနဲ့မထည့်တာကျွန်တော်တို့တွေ့ရသလောက်ပေါ့နော် AAP စီးရင်းနဲ့မထည့်ထားတဲ့ဟာကဆနပြပြီးတော့တည်တဲ့သူတွေပါတယ်ဥပမာဖန်စီရင်းနဲ့ပေါ့နော်ဖန်စီပြီးတော့စစ်စေးမင်းမြန်းရင်းနဲ့အလားဒီနှိပ်စက်ခံလို့တည်သွားတဲ့သူတွေပါတယ်အဲနောက်ပြီးတော့အာတမတော်ကနေပြီးတော့ယူအာရီတွေသွားပြီးတော့လာစစ်စေးတွေလုတဲ့အခါမှာအာသူတို့တပ်ဖြတ်တယ်ဆိုတဲ့သူတွေစီးရင်းနဲ့ပါတယ်ဒါပေမဲ့ AAP စီးရင်းနဲ့မှာတော့ကျွန်တော်တွေ့သလောက်ကတော့ဒလန်လို့သတ်မှတ်ပြီးတော့တော့ဖြတ်ခံရတဲ့သူတွေတော့သူတို့ကအရသာလို့သတ်မှတ်ပြီးထည့်ထားတာတော့မတွေ့ရ
ဘူး။ဟုတ်ကဲ့။အဲ့တော့ကိုမင်းစောဦးတို့ဒီသူတေသနာလုပ်ထားတဲ့အချက်လက်တွေကရောဘယ်လိုအချက်လက်ပေါ်မှာအဓိကအခြေခံထားလဲ။အဲ
ကျွန်တော်တို့ရဲ့အခုဒီမှာတွေ့တဲ့အချက်လက်တွေကတော့ဒီ targeted killing ဆိုတဲ့ဟာကတော့လက်နက်ကင်မဟုတ်တဲ့ဒီအရသာတွေကိုဟလာစနစ်တကျနဲ့ပြစ်မှတ်ထားပြီးတော့ကျန်စီတက်ဖြတ်တဲ့ကိစ္စတွေကိုကျွန်တော်တို့ target တကယ်လင်းလို့ကျွန်တော်တို့ခေါ်တာ။အဲ့တော့တချို့ကတော့ extra judiciary killing လို့ခေါ်ရပေါ့နော်။အဲ့တော့ extra judiciary killing ဆိုတာကတော့အကုန်ပါသွားတာပေါ့။ target တကယ်လင်းကတော့ extra judiciary killing တွေကမှအမျိုးအစားတစ်မျိုးလို့ပြောလို့ရပါ
တယ်။ဟုတ်ကဲ့။အဲ့တော့အခုလို့ဒီတွေ့တဲ့ထဲမှာလူအမျိုးအစားပေါ့နော်။ဥပမာနည်းလေးရှင်းပြလို့ရမလား။ target တကယ်လင်းဒီပြစ်မှတ်ထားအရသာထိခိုက်တာနဲ့ပတ်သက်ပြီးတော့လေ
။အဓိကတော့ target တကယ်လင်းဆိုတာကတော့ဟလာဘဒုဘဝကိုတတ်မယ်ဆိုပြီးတော့ကြိုတင်ကြံစီပြီးတော့ဟလာตัวเป็ดมาผิดเด้แต่มันตัวโหเล่นไก่ไม่หุบอยัตตาเว้ยเล่นไก่ไม่หุบแต่ตัวปอนอยัตตาเว้ยแต่มันตัวโตชูตะลันถ้าดิฉันมันซั่วซ้วยไปแต่มันน่ะฝ่ายลงอ่ะกูอ่ะตัดตาแล้วฝ่ายน่ะฝ่ายลงอ่ะโหลผิดน่ะปอนเนาะเออแต่มันอเมียตัวก็ตัดผิดหมู่ว่าတော့ดิอไตขันตัดผิดตาတော့อเมียตัวปอนแต่แม้ดิอเนสุเนี่ยมาแล้วตัดผิดตาโหคุณน่ะก็ดิตัดมาแล้วทอกขันในตัวดิตัดผิดกิษาเลยเราตุยอ่ะมา
โอเคบลูลูမျိုးซ่าดิผิดตามาแล้วกูตุยอ่ะเลย
အခုအသက်ခံရတာအများစုကတော့ကျွန်တော်တို့အဲဒီအုတ်ချုပ်ရည်မှုတွေပေါ့နော်အုတ်ချုပ်ရည်မှုတွေသက်ခံရတွေ့တာပြီးတော့ဒီ USDP နဲ့ပတ်သက်ပါဝါပါတီနဲ့ပတ်သက်တဲ့သူတွေအသက်ခံရတွေ့ရပါတယ်။ အများစုကတော့သခိုင်းပါမှာခင်ဗျာကို
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမင်းစောခင်ဗျာ
စစ်တပ်ကအာဏာသိမ်းပြီးနောက်အရတားတည်ဆုံမှုတွေနဲ့ပတ်သက်ပြီးတော့ကိုဝင်းမင်းကဆက်သွယ်မင်းများပြောပြခဲ့တာပါဆက်လက်ပြီးတော့တင်ပြလိုတဲ့အကြောင်းအရာတစ်ခုကဆိုလို့ရှိရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးနဲ့လက်နက်ကင်ပဋိပက္ခတွေကြောင့်နေရက်ဆွန့်ခွာသူတွေအရေးအများကအာယုံဆိုင်နေခြင်းမှာပဲယာတိဥရုပြောင်းလဲမှုအကျိုးဆက်ကြောင့်ပြည်ပနိုင်ငံတွေကိုထွက်ခွာသွားကြရသူတွေကိုသတိထားမိတဲ့သူနဲ့ပါပါတယ်တချိန်ကစိုက်ပျိုးရေးလုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းခဲ့ပေမဲ့ယာတိဥရုပြောင်းလဲမှုအကျိုးဆက်တွေကြောင့်အိန္ဒိယထိုင်းနိုင်ငံမှာအလုံးလုံးနေကြရတဲ့မြန်မာနိုင်ငံသားတချို့ကိုနားလောင်ဝါဆက်သွယ်မေးမြန်းပြီးပြောပြထားပါတယ်
ပုဂိုရိုင်းတိုက်ဦးမြုတ်ခံစပားနဲ့ပဲဆိုင်တောင်သူမရွှေကြီးကတော့အတိုကြီးတဲ့ချင်းငွေတွေကြောင့်ရောမိုးနေပြီးတော့စိုက်ပျိုးရေရဖို့ခက်ခဲလာတဲ့အတွက်ကြောင့်မှစပားအထွက်နှုံးတွေကြာလာရကကျွေးနစ်လာလို့တောင်ရအလုပ်ကိုဆွမီထိုင်နေကပဲကူလာတာပါကလေးနှစ်ယောက်ရှိတဲ့မရွှေကြီးတို့မိသားစုကမဲဆောက်တဲ့ဝိုက်စိုက်ပျိုးရေချန်နယ်မှာရှရာအလုပ်တွေလိုက်လုပ်ကြပေမဲ့လို့နေထိုင်မကောင်းဖြစ်လာရင်တော့အစီအခံပြဖို့မလွယ်ဘူးလို့ပြောပါတယ
်အဲ့တော့စင်စီယမ်မောင်စေကန်းကိုတွားရင်တော့ရတယ်အဲ့မဲ့အဲ့လိုမျိုးနန်းစရိတ်ကုန်နေပြီးတော့လေအရင်တော့ဆိုရင်တော့ကယ်ရီငှားသွားတယ်ရှမ်းကယ်ရီငှားသွားတယ်ဆိုရင်တော့ဘာမှမဖြစ်ဘူးခုကြတော့ဖန်းစီးတွေတအားများတယ်ခုဆိုတော့နေတိုင်းမကားတော့တာမှတိတ်သွားလို့လာလို့မလွယ်တော့ဘူးကျွန်မအဲပြန်တော့ပြန်နေတာရောကိုဗမာပြည်ရောအခုလိုမျိုးနိုင်ငံရေးအကြောင်းဆိုတော့ကိုလည်းတိတ်ပြန်နေစိတ်တော့မရှိဘူးပေါ့
ဆန်စပါးနဲ့ရာသီပေါ်တိနံတွေကိုတနေ့ပတ်လုံးဆက်ပြုတ်အသက်မွေးတဲ့ရှမ်းပြည်အရှေ့ပိုင်းမိုင်းပန်သာဆိုင်ဝမ်ကတော့စီးပွားရေးလုပ်ငန်းတွေရဲ့အလွန်အကျွံတစ်ထုတ်လုပ်မှုရဲ့ရက်ခတ်မှုတန်းခံရသူပါတစ်တော့ပြုံတင်မှုတွေကြောင့်တောင်ရအလုပ်ဆက်မလုပ်နိုင်ပဲတက္ကသိုလ်ကျောင်းကိုပါဆွန့်ပြီးတော့ထိုင်ဖက်ရောက်လာသူဖြစ်ပါတယ
်မထင်မနဲ့ရာသီဥတုတွေအားလုံးဖောက်ပြန်တယ်လေအရာသီဥတုတွေဖောက်ပြန်လာတော့အခုမိုးမရွာလဲမရွာတင်းလဲရွာမိုးတွင်းကိန်းဆိုအာတပတ်ဆိုင်ကခင်ဆိုမိုးရေလိုချင်တဲ့ခင်ဆိုမိုးကမရွာအဲ့လိုမျိုးလေယာရီဥတုတွေအားလုံးဖောက်ပြန်တော့စိုက်ပျိုးရေးမပြေလေတော့စောင်းနေရေးလည်းမပြေလေတော့မှအဲကြောင့်ကျွန်တော်တို့လည်းမတတ်နိုင်တော့ဘူးအာကိုဖြစ်နိုင်တော့ကိုမျိုးကိုရွာမှာပဲနေချင်တာပေါ့နော်ဘာမှလည်းမပင်ပန်းဘူးအာအလူတိုင်းချင်လဲလူတိုင်းချင်ရှိတယ်အာအနာယူချင်လဲရှိတယ်ပေါ့နော်စိုက်ပျိုးရေးပြီးပြီဆိုရင်ပွဲတွေပါရှိတယ်ဆိုလို့ကိုမျိုးကိုရွာဆိုပျော်လို့ရတယ်လေအခုကျတော့အာယာရီဥတုတွေကတော့ယာတော့အဖင်တော့ဘယ်လိုပြောမလဲတိတိတားခုတ်လို့နေတော့ကျွန်တော်တို့ဖက်မှဆိုတိတိကျွန်းတိတိဆိုအပင်အာဖက်လုံးလောက်ရှိတဲ့အပင်တွေဆိုတပင်းမှမရှိတော့တာညာအဲအဲကြောင့်ယာရီဥတုတွေကမိုးရွာပြီဆိုရင်ဒီပင်ကြီးတွေမရှိတော့ရေစုပ်ထားတဲ့ဘယ်လိုပြောရမလဲရေစုပ်ထားနိုင်အားရှိတဲ့ဒီပင်ကြီးတွေမရှိတော့တော့ရေကအားဖြောက်သွားတာပေါ့နော
်ထိုင်းစကားတမ်းမှအလုတ်ပါမရှိမှအလုတ်ခန့်ကြတဲ့အတွက်အခက်အခဲမျိုးစုံနဲ့ကြုံခဲ့ရတယ်ဆိုပေမဲ့လည်းဆိုင်ဝမ်အတွက်လည်းအခက်အခဲဆုံးကတော့သွားလာရေးပါထိုင်းကိုရောက်တာ18နှစ်ထဲရောက်လာပေမဲ့ထိုင်းနိုင်ငံသားလည်းရှောက်ွက်မရှိသလိုတွားရေးလာရေးမှလည်းအကန့်အသတ်တွေရှိနေပါတယ်ဆိုက်ပျိုးရေးလုပ်ငန်းနဲ့စာဝတ်နေရေးမပြေလည်တော့လို့2009ခုနှစ်လောက်မှမော်လမြိုင်ကနေထိုင်းနိုင်ငံကိုရောက်လာတဲ့ကိုနနိုင်တို့မိသားစုကတော့တရားဝင်နေထိုင်အလုပ်လုပ်ခွင့်ရထားပါတယ်ဒါပေမဲ့လည်းထိုင်းနိုင်ငံမှာစိန်ခေါ်မှုတွေရှိနေဆဲပဲလို့ပြောပါတယ်
တော့ခီးသွားလာမှုပေါ့နော်ခီးသွားလာမှုကိုကတော့ဒါပဲပြီးလို့စခီးသွားလာမှုရဲ့ပြင်ပါပါစကားရပါတော့ကိုကတော့တကယ်တရေဝင်အထောက်ထားရှိတယ်အာဒါပဲခီးသွားလာတာတို့ဘာလို့ကြကြရင်ဒီလမ်းပါပေါ့နော်အဲ့လိုအာနာပိုက်တွေကမေးလာတာတို့ဘာလို့ကြကြရင်ကိုကပြန်ဖြေနားမလဲတာတို့ပြန်ဖြေနဲ့ဖတ်တာတို့ဆိုလို့ရှိတော့အရင်ဒုက္ခရောက်တယ်ပဲအာချမ်းမိတ်ဆောက်ဆောင်မှုဆိုတာကဟိုလက်ရှိကျတော့ဆိုလို့ရှိရင်ဒါ CI ကြိုင်တာနဲ့တော့တော့ကျတော့ကဒီသူတို့ရဲ့ဆေးရုံမှာတပ်30နဲ့ကျွန်တော်ဆေးကုလို့ရတယ
်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်နိုင်ငံရဲ့အချက်အလက်တွေလက်နက်ကင်ပဋိပက္ခတွေကြောင့်နေရာဆွန့်ခွာထွက်ပြရသူကသက်တမ်းကျော်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးလူသားချင်းစာနာမှုဆိုင်ရာပြဿနာနဲ့ကြုံရမှာကိုလည်းနိုင်ငံတကာရဲ့အကူအညီပေးရအဖွဲ့တွေကသတိပေးနေကြတာပါ။ဒီလိုနိုင်ငံရေးပြဿနာတွေကြောင့်ဒုက္ခတွေဖြစ်ကြတဲ့အပြင်ရှားတီဥစုဖောက်ပြမှုစီးပွားရေးအကျအတဲတွေကြောင့်နောက်ဆက်တွဲနေရာဆွန့်ခွာမှုတွေကြီးထွားလာမှာကိုလည်းဆိုရင်မှုတွေရှိနေကြပါတယ
်။ရာတီဥစုကြောင့်ရွှေပြောင်းရသူတွေအကြောင်းနန်းလောင်ပြောပြသွားတာပါ။ VOA ရဲ့ကြာတာပတင်းနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်။ဒရင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တရင်မှန်တွေရယူနိုင်ပါပြီ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရရကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် UA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA ရဲ့မနေ့ဖက်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်လိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5805တို့ကနေဖန်ယူနာတော်တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပါမယ်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်မြန်မာအရေးသုံးသပ်ချက်လူလူနဲ့ကျန်းမာရေးအားကစားအစီအစဉ်စတာတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့မြန်မာရေးသုံးသပ်ချက်ကိုတင်ပြပါရစေ။ဒေတာရင်းပြဿနာတရားဖြစ်တယ်လို့သတ်မှတ်ခြင်းခံထားရတဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်မှုယိုယွင်းပြပြလာနေတဲ့အခြေအနေတွေဟာထိုင်းနိုင်ငံအချိုးစည်းပွားအပေါ်မှာဘယ်လိုထိခိုက်ပါသလဲ။ဒီပြဿနာပြည်လဲသက်သာရေးအတွက်ထိုင်းနိုင်ငံအနေနဲ့ဘယ်လောက်အထိတက်တက်ကြွကြွရှိနိုင်ပါသလဲ။ ISP မြန်မာခေါ်မဟာဗျူဟာနဲ့မူဝါဒလေးလာရေးဌာနရဲ့ညွှန်ကြားရေးမှူးဦးအောင်သူငိမ့်နဲ့ဦးကျော်စံသာတို့ကဒီအကြောင်းကိုဆွေးနွေးသုံးသပ်ချပါတယ်။
ကွန်ဂရက်ရာအခုမြန်မာနိုင်ငံမှာလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံရေးစီးရေးစားစားအရာမတည်မြင်ဖြစ်နေတဲ့အခြေအနေဟာမြန်မာအရေးကြီးတဲ့အင်းကြီးချင်းမြန်မာနိုင်ငံနဲ့စွာချင်းလူလူချင်းအနိကစီစစမှုရှိနေတဲ့ထိုင်းနိုင်ငံအတွက်ပုံမှန်ထိုင်းကြည့်နေလို့ဖြစ်နိုင်တဲ့အနေသာဟုတ်ပါသလားနည်းပြောရင်ထိုင်းနိုင်ငံအတွက်တစုံတရာဝင်ပြောရမလို့ဘယ်နဲ့ AAC ထိုင်းနေလို့ဖြစ်တဲ့အခြေအနေလို့ထင်ပါသလားခင်ဗျာ
အခုသဖြင့်ကကျွန်တော်တို့နေဆက်ကုံစော်ကြီးရသည်မဲဆောက်မြောက်ဒီလမ်းမကြီးရသွားတာပေါ့နော်ဆော်ကြီးရနေမလို့နေဆက်ကုံစော်ကြီးဆင်းတာကမနေပါဘူးဆော်ကူကျွန်တော်တို့တွေ့လာတဲ့သူတင်သားပတ်တန်းတွေရဆိုရင်ကုံစော်ကြီးရဲ့တဝက်ညီပါလောက်ကဒီထိုင်းကနေဆင်းတဲ့အနေအထားရှိပါတယ်အဲ့တော့ဘာဖြစ်လဲဆိုတဲ့အခါကျတော့ဒီကျွန်တော်တို့ဒီမြောက်ဒီကနေဆင်းတဲ့လမ်းမကြီးပေါ်မှာတခါတလေတိုက်ပွဲတွေဖြစ်တယ်ကားတွေမိရှုခါရတယ်ဒါမျိုးတွေဆိုရင်ထိုင်းကစိတ်ပြီးတော့စိတ်ညစ်ပါတယ်အခုသဖြင့်တော့သူရဲ့ဒီလမ်းမကြီးကလည်းထိုင်းရဲ့ပတ်စံနဲ့ဆောက်ထားတယ်။နောက်တစ်ခုကသူတို့ရဲ့ရေရှည်ရွယ်ချက်ဆိုရင်လည်းဒါဟိုဒါနန်းကနေပြီးတော့ဗီယက်နမ်ကနေပြီးတော့ဆင်းလာမဲ့လမ်းမကြီးဟိုကျွန်တော်တို့ဒီမှာမော်လီဗီယံဘက်မှာသွားဆင်းမဲ့အချိန်ပေါ့နော်။ဆိုတော့ဒါတွေညီမလာတဲ့အချိန်မျိုးမှာဒီလိုမျိုးအဖို့ဖြစ်တွေဖြစ်တဲ့အခါမှာထိုင်းကတော်တော်စိတ်ညစ်တဲ့အနေအထားရှိပါတယ်။နောက်တစ်ခါကျွန်တော်တို့ဒီမှာနိုင်ငံရေးပဋိညိန်တော့ဘာဖြစ်လာလဲဆိုတော့ဟိုလူတော်တော်များများကအလုံးလုံးပဲဆိုပြီးတော့ထိုင်းကိုခုံးဝင်ကြပါတယ်။ကျတော့တလုံးလုံးကကျွန်တော်တို့တွေ့တဲ့စည်ရင်းရဆိုရင်ပြီးခဲ့တဲ့နှစ်ကုန်လောက်ထင်ပါတယ်အဲ့ဒီအတွင်းမှာပဲဖမ်းမိတဲ့ကျွန်တော်တို့မြန်မာနိုင်ငံကလူဆို9000ကျော်လောက်ရှိတဲ့နေသားတွေ့ရတဲ့စည်ရင်းတွေရလေအခုချိန်ကြီးလဲဝင်လာမစဲတဲသေးပေါ့ဆိုတော့ဒါတွေနဲ့ပတ်သက်လို့လဲစိတ်ညစ်ရတဲ့နေသားရှိပါတယ်နောက်တစ်ခါတလုံးကသတင်းတစ်ခုမှဆိုလို့ရှိရင်မြန်မာဘက်ကကုန်ကူးမယ်လို့ယူဆတဲ့လက်နက်ခဲရမော်နော်ကျွန်တော်တို့လက်နက်အလက်ပေါင်း1000ကျော်လောက်လုတ်တဲ့ဒီမောင်ကိုဂိုင်းကိုမိတယ်ဆိုတဲ့သတင်းလည်းရှိပါတယ်အဲ့တော့ထိုင်းကပြောမှဆိုရင်တော့တော်တော်လေးစိုးရိမ်မှုပေါ်နေအနေထားလည်းရှိပါတယ်အ
ဲ့လိုဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေကိစ္စဟာထိုင်းနိုင်ငံရဲ့အကျိုးစီးပွားကိုလည်းထိခိုက်စေတယ်နောက်ထိုင်းနဲ့မြန်မာဆိုတာလူလူချင်းချင်းရောကယဉ်ကျေးမှုဘာသာရေးအရာရောတော်တော်လေးနှိစက်တဲ့အင်းကြီးချင်းနိုင်ငံတွေလည်းဖြစ်ကြတယ်ဆိုတော့မြန်မာနိုင်ငံမှာအခုလိုအခြေအနေဆုပ်ယုပ်ယွယွင်းနေတဲ့အချိန်မှာတည်ငြိမ်မှုကင်းမဲ့ညီညာမှုကင်းမဲ့နေတဲ့အချိန်မှာဒီဟာတွေကိုပြန်လဲတိဆောက်နိုင်ရေးအတွက်ထိုင်းနိုင်ငံဟာသူတို့အကျိုးစီးပွားအတွက်တော်လကောင်းနောက်တစ်ခါစာနာစိတ်နဲ့ပေါ့လေ moral responsibility ရတော်လကောင်းဒီဟာကိုပူပြီးထိတိယောက်ယောက်ပါဝင်ဆောင်ရွက်ဖို့မဆင့်ဘူးလားအဲ့လိုပါဝင်ဆောင်ရွက်သင့်တယ်လို့ကသူတို့မခံကြဘူးလားခင်ဗျာမယူဆရဘူးလား
ဟုတ်ဟုတ်ကဲ့ခင်ဗျာဟိုတခုရှိတာတော့ဟိုချင်းကပ်ပုံကတော့တော်တော်ကွာမယ်လို့ထင်ပါတယ်ဟိုအရင်ကာလတွေကအရင်ဆစ်ဆိုးရကာလတွေမှာကိုကျွန်တော်တို့ constructive engagement ပေါ့ထိုင်းစိုးရရဲ့သဘောအပြည့်စဘောဆောင်နဲ့ဆက်ဆံရေးထားမယ်ဒီမြန်မာအစ်စိုးရကိုနားချသွားမယ်ဆိုတဲ့အားမျိုးဒါပြီးခဲ့တဲ့ကာလတွေမှာလည်းကျင့်သုံးခဲ့ပါတယ်ဆိုတော့အခုကာလမှာလည်းကြည့်မယ်ဆိုရင်ထိုင်းစိုးရရဲ့သဘောထားကကျွန်တော်ထင်တဲ့အဲ့လိုပဲအပြည့်စဘောဆက်ဆံရေးဆိုတဲ့သဘောမျိုးကိုသူတို့ဆွေးနွေးတာတွေ့ရတယ်ထိုင်းကသူ့ရဲ့ဘဝပြီးချိန်တွေရကျွန်တော်ထင်တဲ့ကျွန်တော်တို့နဲ့ဆက်ဆံရေးမှာဒီလိုအပြည့်စဘောဆောင်ရဲဆက်ဆံရေးမျိုးကိုသူရွေးတယ်လို့ထင်ပါတယ်။ဒါအခုကျွန်တော်တို့အတီမပြုတ်နိုင်တဲ့သတင်းတွေရလဲဒီထိုင်းနန်းတော်ကတာပေါ့သူတို့ကဒီထိုင်းဘူချုပ်ကြီးတွေကိုမြန်မာဘူချုပ်ကြီးတွေနဲ့နှိစအောင်လုပ်ပြီးနားချဖို့ဆိုတဲ့အမျိုးတွေဆိုတာတွေဆွေးနွေးနေကြတယ်လို့ကြားပါတယ်။ဆိုတော့အဲ့တော့အနေထားမှာတော့ကျွန်တော်ထင်တယ် ထိုင်းရဲ့ပုံစံကတော့ဒီနားချမယ်အပြုသဘောဆက်ဆံမယ်ဒီလိုပဲသွားမယ်လို့ထင်ပါတယ်ခင်ဗျာ
တော်တော်တလောတုန်းကလည်းပွန်ပီမိုကန်ဆန်ရက်ဆိုတဲ့အမျိုးသမီးကိုမြန်မာပြည်ဆိုင်ရာအထုသံတမန်အဖြစ်ခန့်အပ်လိုက်တာတွေ့ရပါတယ်အဲ့ဒါကဘာရွေချက်လဲဘလောက်များထူးခြားလာနိုင်လဲဆိုပြောပါဦးခင်ဗျာ
ရွေချက်ကတော့မြန်မာပြည်နဲ့ပတ်သက်လို့မဟာဗျူဟာချမှတ်ရေးနိုင်ငံကပွဲလမ်းနေရှိရင်ပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်မှုဆိုတဲ့သဘောမျိုးတွေပေါ့လေဆိုတော့တချို့ကြည့်လိုက်လို့ရှိရင်အလေးတော်ထားတယ်ဒါပေမဲ့သူတို့ရဲ့ချင်းကပုံကသူများနဲ့ဒီကမ္ဘာသူတွေဖိအားပေးရတယ်ဘာလို့မဟုတ်ဘူးအပြုသဘောနဲ့အနာချမယ်ဆိုတဲ့သဘောမျိုးပို့ရပါတယ
်ဟုတ်ကဲ့ကျွန်တော်လည်းမေးချင်ပါတယ်အဲ့တော့လာအလာကိုကြည့်ရပေါ့အဲ့ဒီကိုပြောခင်မှာသူတို့ရဲ့ချင်းကကျင်တဲ့ပုံကအာဆီယံကချက်မှတ်ထားတဲ့မူတဲ့ပို့ပြီးတော့ထူးခြားနေလို့တိုင်းနိုင်ငံချင်းချင်းကကျင်လို့ဒါ bilateral လုပ်ချင်လို့များဒီလိုခံရလားအာဆီယံမူနဲ့ဘာများကွဲလွဲနိုင်ကြလဲအာဆီယံတစ်ခုလုံးကချက်မှတ်ထားတဲ့မူငါးချက်နဲ့ဘာများကွဲလွဲနိုင်ကြလဲခင်ဗျာဒီမှာ
ဟုတ်ကဲ့ဟိုအာဆီယံရဲ့မူကတော့ဒီအာဆီယံထိပ်ပြီးခေါင်းဆောင်တွေကြားထဲမှာကြည်လည်ပြီးတော့ချမှတ်ထားတဲ့သဘောပေါ့နော်ဆိုတော့အဲ့ဒီကာလမှာလည်းကျွန်တော်တို့သိရသလောက်ဆိုရင်အချို့နိုင်ငံတွေကတော့သဘောထားပြင်းထန်ပြီးတော့ဝေဖန်နေတဲ့ဟာတွေရှိပါတယ်အထူးသဖြင့်အင်ဒိုနီးရှားတို့မလေးရှားတို့ပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ပြောပြောပြောပြောလုပ်ပါဆိုရဲအောက်စုလည်းရှိပါတယ်အထူးသဖြင့်ဗီယက်နမ်ကမ္ဘောဒီးယားအခုထိုင်းတို့လည်းပါတယ်ပေါ့နော်ဆိုတော့အဲ့တော့အရင်အချိန်ကဟိုဒီလိုမျိုးသဘောထားကွဲပြင်မယ်လေနောက်ပြီးဆုံးတော့ကျွန်တော်တို့ဘာကောင်းလဲ consensus ပေါ့နော်အားလုံးကြည်လည်တဲ့ငါချက်ဆိုတာချလိုက်တဲ့သဘောပါဆိုတော့အဲ့တော့အခုနေသားမှာတော့ကျွန်တော်ထင်တာတော့ထိုင်းကတော့သူ့ရဲ့နိုင်ငံဂျိုးစီပွားနောက်တစ်ခုကသူ့ရဲ့ထူးခြားချက်ပေါ့နော်ဆိုတော့အဲ့ညီချင်းဖြစ်တာလည်းပါတယ်အဲ့ဒီအတွက်ကြောင့်သူ့ရဲ့မူဝါဒကတတိပုံတော့သွားမယ်လို့ထင်ပါတယ
်ခုကအဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံမှာလည်းပဲကွဲလွဲနေကြတာပေါ့ဆိုတော့အခုထိုင်းကလည်းပဲချင်းကပ်လာတယ်ဆိုတော့အာဆီယံတွင်းရဲ့သဘောထားကြတော့ကွဲလွဲမှုကပိုပြီးနှဆိုင်သွားမလားဆိုတော့အာဆီယံရဲ့တစ်ခုလုံးအနေနဲ့မြန်မာနိုင်ငံကိုတွန်းတဲ့တွန်းအားကရောထိရောက်မှုရှိနေကြတာပိုပြီးဖျော်ဖျက်ဖြစ်နေကြတာဘယ်လိုတွေ့ပါလဲတော့
ဟုတ်ကဲ့ဟိုတစ်ခုတော့ရှိတာပေါ့ဟိုကျွန်တော်တို့ပြောနေကြတာအာဆီယံ never united တဆိုအမျိုးလေအာဆီယံကဘယ်သောအခါမှဟိုတပန်နဲ့ထွက်ဖို့ခက်တဲ့ဟိုဒီအစုဝေးမျိုးဖြစ်ပါတယ်ရောအဲ့တော့ဒီမြန်မာပြည်ရေးမှလုံးကြမယ်ဆိုတဲ့အခါကျတော့လေအခုလက်ရှိချိန်မှာတော့အစဲကျဒီချယ်မန်ဖြစ်တဲ့ကမ္ဘောဒီးယားရဲ့သက်တမ်းကလည်းတဖြည်းဖြည်းနဲ့ရွေ့လာလိုက်တာကနှစ်ဝက်ကြိုးတော့မယ့်အနေထားဖြစ်ပါတယ်ကျွန်တော်ဒီစင်မှာဆိုရင်တော့ကျွန်တော်အင်ဒိုနီးရှားဥဆောင်မှုပဲကိုပြောင်းပြရတော့မယ့်အနေထားပေါ့အဲ့တော့ကျွန်တော်စင်တာချင်းကပ်ပုံတွေကတော့မတူဘူးမတူတဲ့အတွက်ကြောင့်လည်းကျွန်တော်ထင်တယ်အကျိုးသက်ရောက်မှုနည်းနိုင်တယ်လို့ထင်ပါတယ်
နောက်တစ်ခုကအင်ဒိုနီးရှားအဲ့ဒါကိုလည်းဆက်သက်နာမည်လိုက်ချင်ပါလေအင်ဒိုနီးရှားလက်ကိုပြောင်းနိုင်ရောသဘောထားတစ်မျိုးပြောင်းသွားနိုင်သလားပို့ပြီးတော့များအဲ့မြန်မာနိုင်ငံကိုဖိအားပေးတဲ့ဘက်ကပို့ပြီးအလေးသာသွားနိုင်သလားလဲကျွန်တော်တွေ့ပါတယ်အခုတောက်လျှောက်ကဘရူနိုင်တိုင်းဘရူနိုင်လက်ထက်မှာတော့မဆိုးခဲ့ပြေဘူးပေါ့လေဒါပေမဲ့ကမ္ဘောဒီးယားလက်ထက်မှာတော့ပို့ပြီးတော့ဒူဝေတော်အားမရဘူးပေါ့လေပြောစရာဝေဖန်စရာပို့ဖြစ်လာတယ်ထင်ပါတယ်ဆိုတော့အင်ဒိုနီးရှားကောင်းဆောင်မှုလက်ထက်ကိုရောက်သွားရင်ထမဝါအာဆီယံရဲ့သဘောထားပို့ပြီးတင်းမာနိုင်ရရှိပါလားဒီ consensus နဲ့ဒီတိုင်းပဲသွားမှာလားအဲ့ဒါလည်းတစ်ချက်တော့တကြည့်ပါအောင
်ဟုတ်ကဲ့ဒီအင်ဒိုနီးရှားနိုင်ငံကစိန့်ကျန်အုပ်စုတွေနဲ့ကျွန်တော်တို့ကိုစကားပြောနေရတာရှိပါတယ်ရှိတော့သူတို့ရဲ့အနေအထားမှာလည်းအခုကဘာဖြစ်လာလဲဆိုတော့လက်တွေ့ကြကြစဉ်းစားလာတဲ့အနေအထားမျိုးရှိလာတယ်သူတို့လည်းစိုးရင်ကလည်းဆိုလိုတဲ့သဘောကတော့အခုမြန်မာပြည်ရေးမှာကမ္ဘောဒီးယားကဆိုပါစို့ချိန်ခံ100ချောက်ရမယ်ဆိုရင်အကယ်၍ကမ္ဘောဒီးယားကချိန်ခံ30ချောက်ခဲ့တယ်ဆိုရင်အင်ဒိုနီးရှားလက်ထက်ရောက်ရင်သူက30ရာနေစပြီးတော့ချောက်ရုံပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ကမ္ဘောဒီးယားကချောက်ခါတာတလားမှမရှိဘူးဆိုရင်သူတို့လက်ထက်ကို0ကနေစပြီးတော့လှမ်းမယ်အနေထားကိုလည်းဒါအင်ဒိုနီးရှားဘက်ကစိုးရိမ်ပူပန်လာတဲ့အနေထားလေးကျွန်တော်တွေ့ပါတယ
်အဲ့တော့အင်ဒိုနီးရှားလက်ထက်မှာကျတော့အာဆီယံကိုပို့ပြီးတော့တွန်းပြီးတော့စီယုံခေါ်ဆောင်ပြီးတော့တစ်စီးလုံးနဲ့ဖိအားပေးအဲ့ဒါအချိန်လေးရောက်လာနိုင်ဖို့ရှိပါသလားအဲ့ဒီတော့
ကျွန်တော်တော့အဲ့လိုမယူဆဘူးခင်ဗျာဆိုတော့တခုကတော့အခုထိုင်းတို့ချင်းကပ်တဲ့ကမ္ဘောဒီးယားတို့ပေါ့သူတို့က engagement policy ပေါ့နော်အပြုသဘောဆက်ဆံရေးနဲ့သွားကြတယ်ဆိုတော့ဒါပေမဲ့လည်းအပြုသဘောနဲ့သွားပြီးတော့မလုပ်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဟိုအချော့တော်သဘောမျိုးဖြစ်သွားနိုင်ပါလေတခက်ပတ်ကလည်းကျွန်တော်တို့ဆန့်ရှင်ပေးမယ်ဖိအားပေးမယ်ဆိုတဲ့အုပ်စုတွေရှိတာပေါ့အထူးသဖြင့်ဒီအမေရိကန်ဘာဝင်နောက်နိုင်ငံတွေကဥဆောင်တာဆိုတော့ဒါပေမဲ့လည်းဒီနိုင်ငံတွေရတဲ့မှာကျွန်တော်တို့မြင်တာကဒီ collective action ပေါ့နော်ပူးပေါင်းဆောင်ရွက်ပြဿနာမြင်ပါတယ်ဆိုတော့အဲ့လိုဖြစ်တဲ့အခါကျတော့ပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်လည်းဒီဆန့်ရှင်ဖိအားပေးရတွေက ပြဿနာတော်တော်ရှိတယ်လို့ထင်တယ်ဟိုအလုံးမဖြစ်နိုင်ဘူးပေါ့နော်ဆိုတော့အဲ့ဒီအနေထားမှာတော့ကျွန်တော်မြင်တာကျွန်တော်တို့နိုင်ငံရဲ့ဟို
ဟိုဇုံတရားကျူးစမ်းမှာလုံးဖြစ်မယ်လို့ကျွန်တော်ယူဆပါတယ်အဲအဲ့တော့နောက်ဆုံးအနေနဲ့တကယ်လို့ဒီအာဆီယံအခုကနိုင်ငံတကာကလည်းပဲအာဆီယံရဲ့ဘူဘယ်စီရန်တည်ပြီးတော့ပြောနေကြတယ်ဆိုတော့ဒီမူငါးချက်နဲ့အလုပ်မဖြစ်ဘူးဆိုရင်နိုင်ငံတကာကဘာများဆက်လုပ်နိုင်မလဲဆိုတော့တစ်ခုပြောပြပါခင်းတယ်လေကုန်ပြီဆိုတော့ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီတိုင်းကတော့ဟိုရေရှည်ဆွဲသ
lain account tu, phone ni ni dah macam si dia bau. So, kalau elu ni dah macam, jadi ni lah negara kita kalau bulan ni macam ni lah no nebal ni, dah macam, kita biasa lu tu sampai ya, buang cawan jamai, buang cawan biar macam uzi cak cengkak jamai so no, bulan pun ni ya, jang si dia lu terima lah.
လက်ရှိမြမအရေးအခြေအနေကိုကိုအောင်သူငိမ့်နဲ့ဦးကျော်ဇန်တာတို့ဆွေးနွေးတုံးသက်ခဲ့တာပါဦးကျော်ဇန်တာပတ်စင်တင်ဆက်တဲ့မြမအရေးတုံးသက်ချက်အစီအစဉ်ဖြစ်ပါတယ်ဆက်လက်ပြီးတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီတစ်ပတ်ဆွေးနွေးထားတဲ့အကြောင်းအရာတွေမှာဆိုလို့ရှိရင်ကတော့လူတယောက်မှာကျမ်းမာရေးကောင်းမွန်ဖို့ကစီးဝန်းမှန်ဖို့အရေးကြီးပါတယ်ဒါကြောင့်မှမ
တနေ့တစ်ချိန်ဝမ်းတော်ဘူးဆိုရင်ဝမ်းချုပ်တယ်လို့ဆိုနိုင်ပါသလားတနေ့တစ်ချိန်ဝမ်းတော်နေရင်ရောဝမ်းချုပ်ဘူးလို့ဆိုလိုပါသလားဝမ်းချုပ်တယ်ဆိုတာကိုအထိပယ်ဖွင့်ဆိုရတာဟာတာမန်လူတွေအတွက်တော့လွယ်မရောင်းတဲ့ခက်ခဲနေပါပါဝမ်းချုပ်တယ်ဆိုတာကိုပညာရှင်တွေအနေနဲ့ဘယ်လိုအချက်တွေပေါ်မူတည်ပြီးသတ်မှတ်တယ်ဆိုတာကိုအတိုင်းအမြန်ခွဲစိတ်တစ်ခုစီအောင်ဝင်ကြီးဖြ တယောက်နေနေတတ်မှတ်ချက်မတွေ့ဘူးလေနော်ဘာလို့မတွေ့လဲသူက diet ပေါ်တာပေါ့နော်သူက habit အလေးချင်းနေနော်အဲ့တော့အဓိက diet ကအဓိကပေါ့လေကျွန်တော်မြန်မာလူမျိုးအတွက်ပြောမယ်ကျွန်တော်မြန်မာနိုင်ငံမြန်မာစာစားနေတယ်မြန်မာလူမျိုးတယောက်အတွက်ကတော့အနည်းဆုံးကတော့လေးတစ်ခါသွားတင်ပါတယ်သွားတင်ပါတယ်ပေါ့နော်သူစားတဲ့ဒီသူကပုံမှန်စားလူပေါ့လေနော်ဟိုအချမ်းမိုင်လူတယောက်ပေါ့လေနော်သူကပုံမှန်နဲ့စားနေတယ်တမင်နဲ့စားမယ် breakfast စားမယ်အဲ့လိုမျိုးတော့တစ်တစ်ခါတော့သွားတင်တယ်သူစားတဲ့အမောင့်နဲ့မူတည်ပြီးတော့သဘောတရားပေါ့နော်အဲ့တော့တစ်ခါတလေချုပ်စာစားလိုက်ရင်တကယ်တစ်ခါမသွားတော့ဘူးမကောင်းကြီးစားမိတယ်ဒါဖြစ်ပေါ်နိုင်တယ်နော်သာဒီလီကမှနည်းနည်းသီးလို့အသီးညာလေးတော့နည်းနည်းဒေညင်လို့အစာတောက်များနှိုးတောက်များဆိုရင်တဲ့နှကသွင်းဖြစ်ပြတော့ပေါ့နော်အဲ့တော့ normal ဆိုတာဘာလဲဆိုတော့ frequency နဲ့ပြောလို့ခက်တယ်အကြမ်းမြင်အားဖြစ်တော့တက်တခါသွားတင်တာပေါ့ဒါပေမဲ့ယောဂလို့သတ်မှတ်ဖို့ကြတော့ကျွန်တော်တို့ကဥပမာဆေးရလာတယ်ဆိုရင်အဝင်းချုပ်နေလားဆိုလို့ဆေးရတော့ဒီနေ့တက်တခါဝင်သွားလားဒီနေ့ဝင်သွားလား okay ဒါဆိုမချုပ်တော့ဘူးအမှန်ရောက်မသွားဘူးဆိုရင်တော့နည်းနည်းလားချုပ်တယ်သတ်မှတ်လို့ရပါပြီသဘောတရားနော်ဒါကဝင်ချုပ်တယ်ဆိုတော့ frequency တစ်ခုသတ်မှတ်တာပေါ့တကယ်မှန်တော့ဝင်ချုပ်ခြင်းလို့ပြောမယ်ဆိုရင်တော့ဒီအဲ့ဒီအခြေအတွက်တစ်ခုတည်းမရသေးဘူးเนาะအခြေအတွက်ကလည်းခုနပြောလို့အတူပမာလိုမျိုးဆိုရင်နှစ်ရက်မှမတခါမသွားဘူးပေါ့နောက်တိုင်းလူတွေတော့တော့ရင်မှတခါမသွားဘူးဒါမျိုးပေါ့နော
်ဝမ်းသွားတဲ့အခြေအရေပုံမူတည်ပြီးဝမ်းချုပ်ချုပ်ဆိုတာကိုဆုံးဖြတ်တာဟာပြည့်စုံမှုမရှိဘူးလို့ဆိုရမှာပါဝမ်းရဲ့အပြည့်အစုံအနေထားနဲ့ဝမ်းသွားတဲ့အခါအားစိုက်ဖို့လိုမလိုစတဲ့အချက်တွေကိုလည်းထည့်သွင်းသုံးသပ်ဖို့လိုတယ်လို့ဗမာခါဒေါက်တာဦးအေးမွန်ကရှင်းပြပါတယ
်နှစ်ချက်ကတော့အခြေအပြင်သွားတဲ့ဒီဝမ်းရဲ့အနေထားပေါ့လေနော်တကယ်တော့အင်းအစာနဲ့ပြောမှဆိုတော့ Bristol's two chat ဆိုရှိတယ်။ဟီးချဲလားပြက်လားမာလားကြောက်လို့ခဲပါလားပေါ့နော်။အဲ့တော့ဝင်းကအတုံးကအယောင်ကိုမာတယ်ခဲတယ်။တဲတခါသွားတာပဲ။အဲ့လိုဖြစ်ရင်လားဝင်းချုပ်တတ်မှတ်တာပေါ့။ဒါဒီလိုရေတန်းနေနေပြီဒီလိုတရားပေါ့နော်။တဲတခါပဲသွားတာဝင်းကရေဝေါ်သွားနေတာဝင်းနေနေကျင်းတာပေါ့နော်။ဒီလိုအဲ့တော့သို့သဘောတော့အတူကဝင်းပေါ်လို့မူတည်တယ်။သုံးချက်ကတော့တဲတခါသွားတယ်။ဝင်းကလည်းပါတိတ်တော့ခဲတော့တော့မဟုတ်ဘူး။သို့တော်လည်းပဲတားချုပ်နဲ့တားညှင့်နဲ့တော်ခဲရခဲ့သွားဆိုတော့ဒါဝှချုပ်တတ်မှလို့ရပါတယ်
ဆိုတော့ဝှချုပ်တာတမချင်းဒီတကယ်ရပါလေဖီကွန်စီအချိန်နဲ့ဆိုင်နေဝင်းအနေထားပေါ်လဲမူတီတယ်တုံးရပါလဲသူ့ရဲ့အထုတ်မှုပေါ့ဘလောက်ပြန်မှန်းနဲ့ညှိရတယ်ပြရမှုတွေမူတီပါတယ်အဲတုံးရမူတီပြီးတော့မှကျွန်တော်တကယ်အတိအကျတော့နော်စာနဲ့ပြင်နေပြောမှဆိုရင်တော့အဲဝင်းတက်ခါသွားမယ်နှစ်ရက်လောက်မသွားဘူးလို့ဝှချုပ်ပြောရမှာပဲနော်ဟုတ်ပြီဝှချုပ်တာဟာကျမကြီးရှိတော့အညာဆိုကြည့်ရများစီတဲ
ဒီအစားတောင်းတဲ့အလေးထားတွေပြောင်းလဲလို့မှဝမ်းချုပ်တာဆက်ပြီးရှိနေသေးတယ်ဆိုရင်နားလေတကြံတဲ့သူတွေနဲ့ပြသတိုင်းမြင်တင်တယ်လို့ဒေါက်တာဦးဝေမွန်ကအခုလိုကြံပေးပါတယ်အကြံမြရတော့ဒီဝမ်းချုပ်ရောကဒီဦးလန်းချောင်းရောမှာဖြစ်သွားတော့မှာပြောကြရတော့ပါနော်ကျွန်တော်တို့စီးကျော်ရောလိုပဲသူကလည်းတော်တော်လေးကိုသူတယောက်ရဲ့ ตัวปาสเซนไล่มาตลอดดุขขะไปบาเลยนะกูก็ไม่ติดหลุมะก็ไม่ติดพอตัวบาเลยนะแต่มาเฉยนี้ไม่ปีนะสิทธิ์ตัวตัวตัดเส้นมาเลยดิปัตตนาเนาะตะเนียตั้วละเนี่ยตัวไม่ตั้วละเนี่ยตัวเนาะสอดาริโอจรเราอ่ะโหกูซีปีนเนี่ยโยคะตะคูเราหมอบูโยคะตะคูลักษณะสวยมั้ยดาริโอจรเราปุบเปหมู่조사เต็นน่ะบ่เนาะ조사เต็นเลยสอตะบ่เลยอาจารย์เนี่ยก็ตลอดเมียก็เลยกูอ่ะกูนี่กูซีกูท้องใต้ซีตอกไล่เนาะอินซีตอกไล่ตอกจ๋าบ่เนาะ ဒီကချက်ရမှာပြောပါလေဒိုင်းရက်နဲ့ဟက်ပစ်ကိုပြင်မှုအေးကြည့်တာပေါ့ဝန်သားတွေကမနက်ပိုင်းမှုလေးအချိန်မှန်လေးပြင်မယ်အောင်ဆက်ပြီးဝန်သွားမယ်နော်ဟိုအင်တာနက်ထိုင်ပြီးတော့ခဏပြောလို့စာဖတ်နေတယ်ဖီဆိုသုံးနေတယ်ဒါအောင်ဆက်အဲ့လိုမဟုတ်ဘူးအောင်ဒါအလုပ်လုပ်ကြိုးစားလုပ်နေမယ်အချိန်လေးပြင်မယ်မနက်မိုးလေးရေမြတ်တော့မယ်ဒီနေ့ကိုရေမြတ်တော့မယ်ဟင်းသီးရည်တော့မယ်ကျူးရည်တော့မ tu apa, no juicy de, no cuci lelai tu, oh, makanan di, oh, apa le, sahaja produk yang mana ni, tapi boleh, tu orang mesti kasi pale. Kau aku, kau tu, tengah malai kau jodoh tu apa, no, orang mahu tahu sesuatu, sekarang tu apa jam esia awuni, no, GP esia awuni, apa jam esia prime esia awuni, apa le, kau nak beli kau tu syabi mahu, tinggal kau siapa, no, tu mah. TMC dah la, no, kah jodoh dia dah la, mana, tu macam ni, kita orang ni, ni ane ni dah la, dah mula buat, pasal itu orang ni ada, di sini kita orang itu sejumi buat, no, ada, lawan ni pun boleh jadi bima buat, kini mah pun boleh jadi bina kemar, acah ini tu mula acah ini bina, selagi bina mah, pawn bina tu, dia buat dia buat, dua show lama buat, no, tu mula itu orang ni macam, bila dua dah, miam 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 la, no, jangan bapa muka ni nato buat ali, ada tu no, acah mah koyak sejari, cuita dah tu buat dia buat, no, ari jalan mah mari kah balik, dia, tu yang komunikasi ni cuita deh. เนาะกูว่ากูเนี่ยพี่เป๋เนาะนี่อ่ะสิ่งนั้นกูพี่เป๋ตู้เราวันวานตู้ไปลาเลยสัวนาลาเลยเนาะลูกจะไปปลาเลยเป็นนาเลยเนาะปูปูสัวลาเลยส่วนนั่นเลยจันทร์ดีทุกคนเลยเนาะคุยเสียงวันนี้พี่อะไรอะไรกูลองย้อนเสียงวันนี้พี่อะไรอะไรถ้าลีดีไว้จันทร์พี่อาจารย์เนี่ยเชื่อเหรอว่าจีมาไม่ใช่กันจุดดีเนี่ยนะบ่อาจารย์กูรู้ก่อนเนี่ยนะกูพูดอะไรเสียงวะเนาะอะไรวะจันทร์จะพี่พี่อะไร
มิมิมาวันชั่วชิ้นเล็กชิ้นสี่สุราโกติชิบีบีบีนั่นเองก็ด้วยวันชั่วชิ้นลักษณะเรื่องจังหวะนี้เป็นคนไหนจะพิบาร์เลยจังหวะนี้จากนั้นดาวดาดันจอดเต็มเสด็จลูลูเนจามาเอซีเซงโอจิชูนาตอดาเซงเกอร์ลาบักเมีย ฟิวเอ็มมาไว้สิ่งนี้วิวเนี่ยย้อมยินแต่จะทั้งเรื่องจะดีกว่าเอชมีวิวจิชูน่าสนใจกว่าฟิวเอ็มมาไว้แอปติดกว่าสมาร์ทโฟนในมาดาวน์โหลดอยู่ในมารีแอนดรอยด์โฟนในด้วยส่วนกูเรียบเรียนเนี่ยไอโฟนในด้วยแอปเปิลแอปสโตร์มาฟิวเอ็มมาทานาส่วนลูกคนแอปสิลูกชอบพยายามเลือกไว้ที่แอปพลิเคชันอันนี้เดียววิวเอ็มซีซีนี่กูทายายน่าสนใจชิชูในเนี่ยเพียงคนนี้แต่ยังเชื่อในมารี
เรื่องสามารีอภิษฎเห็นอะไรกูตัวเป็นน่าเสียนเพื่อช่วยในมาเลเซียฟิโอเอจจะทำเรื่องนี้มันได้แบบดังเรื่องซีซั่นนี้ก็เสร็จเท่าเรื่องในวาระกูรออากาศซีซั่นนี้ถึงจะปารมเองอเมริกันคดีดังเรื่องเม็กซิโกในงานตัวในงานปูด้วยจิมบามีนัทเอาหน้าเสียชาวคุณเนี่ยกบ้าพลาบอลลงไปเลยกูและการจิมบามีมีสัตว์ชาวมีกูฟีฟากบ้าบอลลงไปจากกายุ่งเชลัยบาร์เร อะไรเท่ามาดีกาจารย์มิวจิเรตโรมยามยาปากเก็บไปแม่อเมริกันเองมิวรัวเชนันดีซีการ์ดมาปากเก็บเอาแต่ในปัตตาบีโรตบอระมีเนปาจามาปาเดเลสรานในปัตตาบีโรที่ดับไปอักษรกันนามาโกยันเองก็สุนิทมีอัตวาเนี่ย American, Canada, and Mexico, Tonga, Buddha, and Shinsu, Jimbama, and Tonga, such a all over the crap. Jimbama, and you will be reaching out. You will go up all over the Tonga, such a rock, all over the Eddie Stone, and not you such a movie, reaching out. To the one you listen to you, Gabla, Jimba, with the two and get you off. American, such a mute, Mexico, don't you net, Canada, that you can hear about it. American Maro, LA, San Francisco, Seattle, Kansas City, Dallas, Houston, Atlanta, Boston, Miami, New York, New Jersey, Philadelphia, Murray, Mazazama, Tibio, Mexico Maro, Mexico City, Guadalajara, Monterey, Munich, Canada, Bacaro, Vancouver, Toronto, Murray, Mazama, Tibari. People go about Malum Pajo, Okra, Gianni, and Fandino Garo, any Murray, Communes, who beat up your worries.
It was the most competitive process ever. For the FIFA World Cup, and of course, congratulate the 16 cities. I mean, we'll have the world coming here.
Babla Bolongbo Gagaro, Daga Gansamu, Miazon Longanzin Pippi, a year can add a new address going you barren. The Gabalonga Digo Lajama Pipiro, a young old Salo Shazia Gone Pue Pimaba, Tanab Yodalu Babe, Daga Gababoma, DJ Kanazon Pue Pimaba.
New media scene, Elisare, Yukare, Muriga, Nugan Linet, our Siburigaro, Kabaflavo, Drumuma, Chimbama, Pedro, Russian Nonet, or Work Hanijabare, New Jersey Pine, Ocho Yemu, Thelma Figaro.
And as much as we want the early games, there's one game we want. We want the last game.
Sonorun in a Slovan Purima, Tima Gazana in the Law, Gazazi General, Lujin Zon Puerto, Pio Basuino, Nelson Puego, Lujimare. Now, so fine, Eva. Kabaf Lago, Tonoru, the MetLife Quinjima, Kain Yelsi Jamare. Kabaf Lago, Jima, Magazabu Sura, Bello Pinamale, New York, New Gia, Livari, Yotu Gia, Ellis Joniego, Tileba, Kariga, Madu, Quebia Mude, Shibyong, Chicha to the air, Mulazinia Dune, Holon Surago, Popiani, the Dre, Kabaf Lago, Dima, Magazalu, Machibau.
You can't have Murigara, Washington, D.C., Baltimore. Denver, Nashville, Cincinnati, Orlando, net, Canada, Edmonton, New York, Chibari. Ama, America, New York, Washington, D.C., UMKAR, Poma, Adobe, Nagaro, and Artene, Javido, New York, Pitta, Washington, D.C., go, UHF, then Edu, Yusa Jazulile, Miabia, Sini Javare. Kavala, Chibame, New York, Emma, Washington, go, UMKAR, and Nepata, Bido, Washington, D.C., New York, Waima, Need Tine, Nimala, Eden, Gudma, Hong, Goyen, Trigara, two years, Borago, Gulu, Chivari.
General. ကိုယ်စက်လေးတုန်းကဒီနိုင်ငံရောက်နေပါပြီဒါပေမဲ့ရောက်ခါကဆိုတော့မလဲမဝဲကျွန်တော်တို့အမလာဒက်ဆိုတော့ကျွန်တော်တို့တီးဗီရကြည့်ရတယ်ခုချိန်တော့ကျွန်တော်တို့2016လုံးမဲ့ဆိုတာပြီးတော့အာဝန်တာတော့အမေရိကန်နိုင်ငံနဲ့ပါတယ်တွားကြည့်မယ်ဆိုပေမဲ့လေကျွန်တော်တို့ဝါရှင်တန်ဒီစီအပါခဲ့ဘူးဒါပေမဲ့ကျွန်တော်တို့ကမ္ဘာပလာဝဲဆိုတာကြည့်ရခဲ့ပါတယ်ဒါကြောင့်မို့ဒီတစ်ခေါက်တော့ဘယ ဆိုလဲသွားရင်နှစ်နိုင်လောက်ပဲကြာတယ်နေရောပဲလဲသွားရင်လေးနိုင်လောက်ပဲကြာတယ်အဲ့ဒါကိုတွေ့တော့ဒီတစ်ခေါက်တော့သွားကြည့်မယ်လို့စိတ်ကဆုံးဖြတ်ထားပါတယ်ခင်ဗျာဒါပဲဖြစ်စီချင်တာပါဗျာဝါရှင်တန်ဒီစီမှာဖြစ်စီချင်တာပါဗျာဝါရှင်တန်မှာဒီစီမှာဖြစ်တဲ့ခါကျတော့ကျွန်တော်ကသွားကြည့်ရတယ်ပို့ဖို့လွယ်ကူတယ်ပေါ့ဗျာအဲ့ဒါလို့မတွေ့ခံစားရပါတယ်ခင်ဗျာ
ဝါရှင်တန်ဒီစီမှာဘာကြောင့်ကျင်းပတဲ့လို့မြင်လဲ
ဝါရှင်တန်ဒီစီကအမေရိကန်နိုင်ငံရဲ့မြို့တော်ပဲလေမြို့တော်ကြီးတစ်ခုမှာလာပြီးတော့ဖြစ်စီချင်တာပေါ့ကျွန်တော်အဲဒီစမှာနေခဲ့တဲ့သူဆိုတော့ဒီနိုင်ငံမှာဒီနိုင်ငံဒီမျိုးတော်မှာလုပ်ရင်တော့ကျွန်တော်တို့ကဒီမျိုးမှာနေတဲ့အတွက်ဖြစ်စေချင်တဲ့ဆန္ဒပါဒါပေမဲ့လည်းဒီပြင်စိတ်တွေမှာလုပ်ရဲကျွန်တော်တို့ကသွားကြည့်ဖို့တော့စိတ်ကူးစားပြီးသားပါဆုံနဲ့ဆုံးဖြတ်တာပြီးသားပါခင်ဗျာ
ဝါရှင်တန်ဒီစီကအစောပိုင်းမှာကမ္ဘာဖလားကိုကုဘာသာကိုကျင်းပခွင့်ရဖို့အတွက်ရှောက်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဘော်ဒီမိုးမျိုးနဲ့ပေါင်းပြီးတော့ကျင်းပဖို့ချူပန်းခဲ့တာပါအမှုကကိုယ်စားလှယ်ကမ္ဘာဖလားမှာတော့ဝါရှင်တန်က RFK ဘောလုံးဝင်းကြီးမှာကစားခဲ့ပေမဲ့အခုခါမှာတော့အဲ့ဒီကွင်းကဖြိုးဖို့အတွက်လုပ်နေတာကြောင့်ဒီဒီချိန်မှာတော့ Maryland နဲ့ Washington DC အဆက်မှာရှိတဲ့ FedEx ကွင်းကြီးမှာကစားဖို့အဆိုပြုခဲ့တာပါဒါပေမဲ့ FedEx ကွင်းဟာလည်းကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မပြေသလို Washington မြို့ထဲက DC United ရဲ့ Audi ဘောလုံးကွင်းကလည်းလူ1000ပဲဆက်လာကြောင့်ကမ္ဘာဖလားကျင်းပဖို့မဖြစ်နိုင်ပဲ Baltimore နဲ့ Washington နှစ်မြို့ပေါင်းပြီးကျင်းပဖို့နောက်ပိုင်းမှာလုပ်ခဲ့ကြပါတယ်ဘော်ဒီမိုးမျိုးကအသစ်ပြန်လည်မွမ်းမံတီးဆောက်ထားတဲ့ MND ဘန်ရဲ့ဘောလုံးကွင်းမှာပွဲကိုကစားပြီးတော့ဝါရှင်တန်ကမျိုးသားရေးပြင်နဲ့ရှောက်မှာပရိသတ်တွေနဲ့ကမ္ဘာဖလားပွဲကိုဆင်နွှဲဖို့အတွက်ဒီမျိုးနှမျိုးကတာဝန်ရှိသူတွေစီစဉ်ခဲ့တာဖြစ်ပါတယ်။အောက်သားဝေဖန်သူတွေနဲ့တုံးသက်သူတွေကတော့ဝါရှင်တန်တဝိုက်ကဘောလုံးကွင်းတွေဟာကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင့်မဟုတ်တာကြောင့်ယူမခံရတာလို့ သုံးသပ်ကြပါရယ်အမေရိကန်ဟာ1994မှာကမ္ဘာဖလားကိုအင်ရှင်ဖြစ်တဲ့ချိန်ကျင်းပဘူးတာကြောင့်အခုတစ်ချိန်သုံးနိုင်ငံဘူးတွဲကျင်းပခွင့်ရတာကတော့သူ့အတွက်အင်ရှင်ဖြစ်ခွင့်ရတာဒုတိယအကြိမ်လို့ဆိုရမှာဖြစ်ပါတယ်1994ခုနှစ်ကမ္ဘာဖလားတုန်းကတော့အမေရိကန်တော်ကမြို့ကြီး6မြို့မှာကျင်းပခဲ့ပြီးတော့အခုတစ်ချိန်မှာတော့အဲ့မြို့ကြီး6မြို့တွေက LA San Francisco New York New Jersey Dallas နဲ့ Boston မြို့တွေပဲပြန်ပြီးတော့ပါလာခဲ့တာဖြစ်ပါတယ်ဘောဗလာကျင်းပမယ့်မျိုးတွေကိုရွေးချယ်လိုက်ပြီးမယ်လေဖွင့်ပွဲနဲ့နောက်ဆုံးဖိုင်နယ်ကိုတော့ဘယ်မှာကျင်းပမယ်ဆိုတာတော့မရွေးချယ်ရသေးပဲအဲ့အတွက်လည်းသင်္ချာဆွေးနွေးနေပြီးတော့အချိန်ယူဆုံးဖြတ်သွားမှာဖြစ်တယ်လို့မစ္စတာအင်ဖန်တီနိုကပြောပါတယ်။ဒါပြင်မစ္စတာအင်ဖန်တီနိုကတော့ဘောလုံးဟာအဲ့ဒီ2026ခုနှစ်ကြာရင်အမေရိကန်ကအားကစားတွေမှာထိတ်ဆုံးဖို့ရောက်နေမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ And at the same time let me share a secret with you two guys and everyone here
တစ်သက်တည်းပဲဒီမှာရှိတဲ့သူတွေအားလုံးကိုလျှို့ဝှက်ချက်တစ်ခုကျွန်တော်ပြောပြပါမယ်။အဲ့ဒါကဘာလဲဆိုတော့လာမယ့်2026ခုနှစ်မှာဘောလုံးဟာအမေရိကန်မှာနံပါတ်1ထိပ်ဆုံးအားကစားဖြစ်လာပါလိမ့်မယ်။အဲ့ဒါကျွန်တော်ပြောရပါတယ်။
2026ကမ္ဘာဖလားဘောလုံးပွဲကတော့သုံးနိုင်ငံပူးတွဲပြီးအင်ရှင်ဖြစ်ကျင်းပမယ့်ကမ္ဘာဖလားဘောလုံးပွဲဖြစ်သလိုအသေးရင်အတွက်ကိုလည်းလက်ရှိရှိနေတဲ့32သင်းကနေ48သင်းအထိစိုးချဲ့သွားမယ့်ပထမဆုံးကမ္ဘာဖလားလည်းဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်အပတ်စဉ်တင်ဆက်တဲ့အားကစားအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲအမေရိကန်ပြည်ထောင်စုမှကျင်းပမယ့်အခြေအနေတွေနဲ့ပတ်သက်ပြီးစူးစီးတင်ပြသွားတာဖြစ်ပါတယ်။ VOA ရဲ့ကြာတာပတင်းနဲ့မနက်ဘက်အတန်လွင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ကိုအောင်လွင်ဦးကပြောပြပါမယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံရှစ်တောင်ပိုင်းမှာအင်အားပြင်းငလျင်လုကတ်မှုကြောင့်လူပေါင်းတစ်ထောင်ကျော်သေဆုံးပြီးရာနဲ့ချီထိရတဲ့အရတဲ့အကြောင်းတာလီဘန်အာဏာရှင်ကပြောပါရယ်ဗိုလ်ထုနေစောပိုင်းကမရင်ညောက်သိချေထိခဲ့သူရေအတွက်ပို့တိုးလာနိုင်တယ်လို့လည်းကယ်ဆယ်ရေးဝန်ထမ်းတွေကခန့်မှန်းနေကြပါရယ်ပါကစ္စတန်နဲ့နေဆက်နိုင်ငံရှစ်တောင်ပိုင်းကပက်တီကန်နဲ့ကော့စပီနယ်တွေမှာထိခိုက်မှုတွေအများဆုံးဖြစ်တယ်လို့လည်းတာလီဘန်တာဝန်ရှိသူတွေကပြောဆိုကြကြတာပါအင်အား 6.1 ရှိတဲ့ငရေဟာကော့စပီနယ်မြို့တော်နဲ့44ကီလိုမီတာအကွာမှာဗဟိုပြုလှုပ်ခတ်ခဲ့တာလို့လည်းအမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောဆိုထားပါရယ်ယူကရိန်းနိုင်ငံစီဗီယိုဒွန်ညက်ဒေသကိုသိမ်းပိုက်ဖို့ကြိုးပမ်းနေတဲ့ရုရှားတပ်ဖွဲ့တွေဟာအပြင်းထန်ဆက်လက်တိုက်ခတ်နေတဲ့အကြောင်းဗြိတိန်ကာဝေးဦးညီဌာနကပို့ထုတ်နေတာသတင်းထုတ်ပြန်ပါတယ်။ဒွန်ဘက်ဒေသမှာရုရှားကအရင်တပ်ဖွဲ့တွေအများအများချထားဖို့ကြိုးပမ်းနိုင်တယ်လို့လည်းကြေညာချက်မှာဖော်ပြထားတာပါ။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကတော့အရှေ့ပိုင်းလူဝန့်ဒေသကစီရေးချင်တွေဟာခက်ခဲကြမ်းတမ်းတဲ့အကြောင်းနဲ့ကျူးကျော်သူရုရှားတပ်တွေကတုံ့ပြန်ဖိအားပေးရခံရတဲ့အကြောင်းဗီဒီယိုမင်းကမှပြောဆိုထားပါတယ်။ယူကရိန်းတပ်ပုံဆရာလည်းဖြစ်မှတ်တမ်းရုပ်ရှင်ထုတ်လုပ်သူလည်းဖြစ်တဲ့မတ်စ်လီဗင်နဲ့သူ့ကိုလုံခြုံရေးယူပေးတဲ့တပ်သားတယောက်ကိုရုရှားတပ်ဖွဲ့တွေကတပ်ဖြတ်ခဲ့တဲ့အကြောင်းလက်စည်းမချတင်တော်များဖွဲ့ RSF ကပြောဆိုလိုက်ပါတယ်။ယူကရိန်းမြို့တော်ခီစနီမှာပျောက်သွားတဲ့အဝေးထိန်းဒရုန်းကင်မရာကိုလိုက်ရှာတဲ့အချိန်မှလှထဲမှာအသက်ခံရတာဖြစ်တဲ့အကြောင်းဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးခဲ့တဲ့ပြင်သစ်ခြေဆိုင် RSF ဖွဲ့ရဲ့အစီရင်ခံစာကဖော်ပြခဲ့တာဖြစ်ပါတယ်။ဥရောပသမဂ္ဂ EU ရဲ့နေရချထိပ်သီးအစည်းအဝေးအတွင်းယူကရိန်းနိုင်ငံကိုဖွဲ့ဝင်ဖြစ်လက်ခံရေးကိစ္စကအဓိကဦးစားပေးဆွေးနွေးဖို့ရှိနေပါတယ်။ EU ဖွဲ့ဝင်ဖြစ်ရေးယူကရိန်းရဲ့ရှောက်ထားမှုကိုလက်ခံလိုက်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲဥရောပကောင်စီရဲ့အလက်ရဥက္ကဋ္ဌပြည်ထောင်နိုင်ငံကပြောဆိုထားပါတယ်။ယူကရိန်းပြည်မော်ဒိုဗာနဲ့ဂျော်ဂျီယာနိုင်ငံတွေရဲ့အဖွဲ့ဝင်ဖြစ်ရှောက်ထားချက်တွေကိုတော့ EU ခေါင်းဆောင်တွေတရားဝင်မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။ယူကရိန်းကတော့28နိုင်ငံပါဝင်တဲ့ EU မှာအဖွဲ့ဝင်ဖြစ်အများဆုံးလက်ခံမှုတိုက်တွန်းထားပါတယ်။
တရင်ချင်းကျုပ်တွေကိုကိုအောင်လင်ဦးကပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ပဲတန်လင်းအစည်းအဝေးကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လို့ရေးမှုအဖြစ်နဲ့ကတော့ကိုရဲမောင်ကတာဝန်ယူခဲ့ပါတယ်အတန်ဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေအဖြစ်နဲ့ကတော့ဂျင်မီကွတ်နဲ့ဇူပဲအချားရဲတို့ကတာဝန်ယူခဲ့ပါတယ် VOA ကိုတရှိနာတော်တာဆင်တဲ့အတွက်မြန်မာပြည်သူဒေသအပေါင်းကိုကျေးဇူးတူတင်ပါတယ်ကျွန်တော်တို့ရဲ့တန်လင်းအစည်းအဝေးကိုလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ကတော့အစည်းအဝေးမူဆောင်မှုကြောပါခင်ဗျာ
This program has come to you from the Voice of America, Washington.